Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းကနေ2023ခုနှစ်မေလ29ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်းလင့်အစီအစဉ်တွေကိုရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383နဲ့9383လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာပါတောတာရှင်များရှင်။ကျမကတော့ခင်လေးပါ။ဒီတစ်ပတ်အတွက်ထိတ်တန့်ရောက်သတင်းတွေကိုတော့မဆုမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ဒီနေ့အတွက်ထူးခြားတဲ့သတင်းတွေကတော့ဆူရန်နိုင်ငံမှာအစိုးရစစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေထပ်ပြီးဖြစ်ပွားနိုင်ခြင်းရှိနေပါတယ်။တူရကီနိုင်ငံမှာတနင်္ဂနွေနေ့ကလုပ်တဲ့ဒုတိယကြော့ရွေးကောက်ပွဲမှာလက်ရှိတူရကီသမ္မတရေဂျက်တာရီအာဒိုဝင်ကအနိုင်ရခဲ့ပါတယ်။မြန်မာနိုင်ငံမှာစာနယ်ဧကပြက်လက်မဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဆိုင်ကလုန်းမိုခါမုန်တိုင်းတန်တင်ခဲ့တဲ့ချင်းပြည်နယ်ထဲမှာပလောဝမြို့ဘက်မှာတော့စာနယ်ဧကရှားပါပြီးတော့ကုန်စည်နှုံတွေမြင့်တက်နေတဲ့အခြေအနေရှိနေပါတယ
်။အခုကတော့မြို့ပေါ်မှာတော့မအဆမတိုင်ဈေးအမေ့တွေဆိုရင်နေကတို့ဒီကတော့အာဆိုင်စီစားပေါ့နော်ဒီချင်းမရဲ့ပေါ်အဲ့ဒါတွေကအရေးပေါ်တော့လို့အဲ့ချက်တော့တမျိုးနဲ့လုံးနင်းနင်းဖြစ်တယ်ဆိုတာကတော့အဲ့ဒါတော့ကျွန်တော်လည်းပြောချင်ပါတယ်
။ပလက်ဝကိုပိုင်အုတ်ချုပ်ခွင်းဒေသကဒီခရိုင်ကောင်စီဥက္ကဋ္ဌဆလိုင်းမျိုးထက်ပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်စုံမကြခင်တင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူသခိုင်းတိုင်းမောခမုံတိုင်းနိုင်တဲ့ဒေသတွေမှာလည်းဒီသခိုင်းတိုင်းရင်းမပင်ဘက်မှာလေကြောင်းကနေတိုက်ခိုက်မှုတွေရှိနေပါတယ်။ကချင်လက်နက်ကိုင်ဖွဲ့နဲ့ပလောင်တို့ကြားမှာတော့မဟာမိတ်တွေဖြစ်နေဆက်လက်ရည်တည်ဖို့သဘောတူလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်
။ယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုနှစ်ညဆက်တိုက်ရုရှားဘက်ကလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာပဲနောက်ထပ်လေကြောင်းကနေဇက်တိုက်နေတဲ့အကြောင်းကိုယူကရိန်းအရာရှိတွေကပြောပါတယ်။မြို့လယ်မှာပောက်ကွဲမှုတွေဖြစ်ပွားခဲ့တဲ့အတွက်လူတွေကိုဘေးလွတ်ရာမှာပုန်းခိုဖို့ Kiev မြို့တော်ဝင် Vitali Klitschko ကသူ့ရဲ့ Telegram မှာရေးသားထားပါဗျ။မြို့တော်အတွက်ခက်ခဲတဲ့နောက်ထပ်ညတညလိုလေသူကသုံးနှုန်းထားပါဗျ။ Kiev မြို့တော်စစ်ဘက်ဆိုင်ရာအုပ်ချုပ်ရေးအကြီးအကဲအဖွဲ့ကတော့ရုရှားဘက်ကညာဘက်တိုက်ခိုက်မှုတွေမှာ Cruise Missile ဒုံးကျည်တွေနဲ့အဝေးထိန် Drone တွေကိုပောင်းမီသုံးခဲ့တယ်လို့ပြောပါဗျ။မေလအတွင်း Kiev မြို့တော်ကို15ချိန်မြောက်ပြစ်မှတ်ထားတိုက်ခိုက်တာလို့လည်းသူကပြောပါဗျ။ယူကရိန်းကိုရုရှားဘက်ကကျူးကျော်ခဲ့ပြီးပြီးခဲ့တဲ့နှစ်ဆန်းပိုင်းနောက်ဆုံးရှုံးခဲ့တဲ့နယ်မြေတွေကိုပြန်ရအောင်ယူမယ်ဆိုတဲ့အကြောင်းယူကရိန်းခေါင်းဆောင်ကပြောဆိုထားပြီးယူကရိန်းဘက်ကတော့တံပြန်ထိုးစစ်တိုက်ဖို့မျှော်လင့်ထားတဲ့အချိန်မှာပဲရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ပေါ်လာတာပါ။ရုရှားဘက်ကတုံးခဲ့တဲ့အဝေးထိန် Drone ယာဉ်35ခုတွေက29ခုကိုပစ်ချခဲ့ပြီးမစ်ဆိုင်းဒုံးကျည်40တွေက38ခုကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလီဒါကပြောပါတယ်ရှင်။
ဆူဒန်နိုင်ငံမှာအစိုးရတပ်နဲ့ပြည်သူ့စစ်အဖွဲ့တွေကြားမှာတပတ်ကြာအပြစ်ခတ်ရစဲရေးသဘောတူညီချက်မကုံဆုံးမီတနင်္လာနေ့ကဆူဒန်မျိုးတော်ရဲ့အစိတ်ပိုင်းတချို့မှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနိုင်ခြေရှိတယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီတွေလည်းညွှန်နေသွားတယ်လို့ဒေသခံတွေကပြောပါတယ်။အော့ဒမန်မျိုးရဲ့တောင်ဘက်နဲ့အနောက်ဘက်တွေမှာတနင်္ဂနွေနေ့ကနေစလို့တနင်္လာနေ့အထိတိုက်ပွဲတွေဆက်ပြီးပြင်းထန်နေတာပါ။နိုင်မြေရဲ့တစ်ဖက်ကန်ကာတွန်တောင်ပိုင်းကဒေသခံတွေကလည်းတနင်္ဂနွေနေ့နောက်ပိုင်းအထိတိုက်ပွဲတွေဖြစ်ပွားနေတယ်လို့ပြောပါရတယ်။ဆူဒန်ဆိုရစစ်တပ်နဲ့ RSF ပြည်သူ့စစ်အဖွဲ့တို့ကြားမှာဧပြီလ15ရက်နေ့ကဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခအတွင်းမှာတော့လူပေါင်းရာနဲ့ချီအသက်ဆုံးခဲ့ရပြီးတော့လူပေါင်း 1.4 သန်းနီးပါးနေအိမ်တွေကိုစွန့်ခွာပြီးထွက်ပြေးခဲ့ကြရပါတယ်။တနင်္ဂနွေလုံးမှာတိုက်ပွဲတွေကြောင့်လူပေါင်း900ကျော်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောကြားခဲ့ပေမဲ့အခုထက်ပိုလာနိုင်ပွဲရှိတယ်လို့လည်းသိရပါတယ်။ Saudi Arabia နဲ့ American ပြည်ထောင်စုတို့ကဒေသစံတော်ချိန်တနင်္လာနေ့ည 9:45 မိနစ်မှာတပ်တန်းကုံဆုံးတော့မဲ့သတင်းတစ်ပတ်ကြာအပြစ်ခတ်ရစဲရေးသဘောတူညီချက်ကိုတပ်တန်းတိုးပေးဖို့နှစ်ဖက်စလုံးကိုတိုက်တွန်းထားပါတယ်။
တူရကီနိုင်ငံမှာတနင်္ဂနွေနေ့ကလုပ်တဲ့ဒုတိယအကြော့ရွေးကောက်ပွဲမှာမဲရည်တွေ 52.2 ရာခိုင်နှုန်းနဲ့လက်ရှိတူရကီသမ္မတရေဂျက်တာရီအာဒိုဝင်ကအနိုင်ရရှိခဲ့ပါတယ်။သူ့ရဲ့ပြိုင်ဘက်ခမဲကလစ်ဒါရိုဂလူကတော့ 48.8 ရာခိုင်နှုန်းပဲရခဲ့ပါတယ်
။ Kimse kaybetmemiştir. 85 milyonun
အခုရွေးကောက်ပွဲမှာဘယ်သူမှအရှုံးရှိပါဘူး။ပြည်သူ85%ကအနိုင်ရလိုက်တာပါလို့အာဒိုဝင်ကပြောသွားတာပါ။ ပြိုင်ဘက်ခလစ်ဒါရိုဂလူကတော့ရွေးကောက်ပွဲရလဒ်ကိုတစုံတရာအငင်းပွားတာမရှိခဲ့သလိုမကြသေးမီနှစ်များအတွင်းမှာလည်းတရားမျှတမှုအရှိဆုံးရွေးကောက်ပွဲလို့လည်းပြောခဲ့ပါတယ်အာဒိုဝင်ဟာပထမအကြိမ်ရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ပါတီကိုနှာတပြားအတာနဲ့အနိုင်ရခဲ့ပြီးမြေဆီးရီးယားဒုက္ခသည်တန်းပေါင်းများစွာကိုပြန်လည်ခေါ်ယူရေးအပါအဝင်တင်းမာတဲ့အမျိုးသားရေးမူဝါဒတွေနဲ့ပတ်သက်ပြီးကလစ်ဒါရိုဂလူကသူ့ဟာသူ့ရဲ့ပြိုင်ဘက်အဖြစ်ဆက်လက်ရည်တည်နေခဲ့တာပါဝေဖန်သူတွေကတော့အာဒိုဝင်ဟာဒီမိုကရေစီကိုနှိမ့်ချမှုတိုက်ခံတဲ့ဝေဖန်သူတွေကိုပိတ်လောင်ကအာဏာကိုဗဟိုချုပ်ကန့်ဖို့လုပ်နေသူသားဖြစ်တယ်လို့စွပ်စွဲထားပါတယ်ရှင်
အမေရိကန်ဆိုရရဲ့အတုံးစီအတွက်ချီးယူနိုင်မဲ့ငွေပမာဏတိုးမြင့်မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီတို့ကြားမှာသဘောတူညီချက်အသေးစိတ်အချက်အလက်တွေကိုအမေရိကန်လွှတ်တော်အမတ်တွေသုံးသပ်ကြည့်ရှုနေကြပါတယ်။ပါတီနေရာစလုံးသဘောတူတဲ့ဘန်နာရဲ့အတုံးစီသဘောတူညီမှုရပြီတဲ့နောက်လွှတ်တော်ကိုပို့ထားတဲ့အကြောင်းဒါကတိတ်ကိုအရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်ပြီးတော့ပေးတင်ပေးထိုက်တာတွေကိုမပေးနိုင်မဲစီးပွားရေးအကျက်တဲ့ကြီးကြီးမားမားကြုံရနိုင်တာကိုဟန်တာဖို့နဲ့အခက်ခက်ခဲခဲရုန်းကန်တိဆောက်ခဲ့ရတဲ့စီးပွားရေးနလန်ထူဖို့ကြိုးပမ်းခဲ့ရတဲ့အခြေအနေတွေကိုကာကွယ်ဖို့ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားပါတယ်။စိစက်ညှိနှိုင်းတာဖြစ်တဲ့အတွက်လူတိုင်းကတော့သူတို့လိုချင်တဲ့အတိုင်းရမှာမဟုတ်ဘူးလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။အဆိုပြုချက်တွေထဲမှာတော့အစိုးရကကြွေးယူနိုင်တဲ့ပမာဏထပ်တိုးရေးကို2025ခုနှစ်ဇန်နဝါရီလအထိစိုင်းထားဖို့နဲ့နှစ်နှစ်တာအစိုးရအတုံးစီကို2024ခုနှစ်အတွင်းလက်ရှိအနေအထားအတိုင်းဆက်ပြီးတော့ထားဖို့2025ခုနှစ်မှာမှ1ရာခိုင်နှုန်းတိုးဖို့စတာတွေပါဝင်ပါတယ်။တခြားသဘောတူညီချက်တွေထဲမှာတော့အမေရိကန်ပြည်တွင်းအခွန်ဦးစီးအရာရှိသစ်တွေခန့်ဖို့ကိုဗစ် -19 ကယ်ဆယ်ရေးရန်ပုံငွေဒေါ်လာဘီလီယံ30ကိုဖယ်ပြီးတော့အသက်49နှစ်ကနေ54နှစ်ကြားမှာရှိတဲ့သူတွေအတွက်အလုတ်ကိုင်းနဲ့စားနပ်ရိက္ခာလိုအပ်ချက်အကူအညီတွေပေးဖို့အချက်တွေပါဝင်ပါတယ်။အမေရိကန်အစိုးရရဲ့အတုံးစီအတွက်ချီးယူနိုင်မဲ့ငွေပမာဏတိုးမြင့်ရေးသမ္မတဘိုင်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီတို့ကြားမှာသတင်းပတ်တွေနဲ့ချီပြီးတော့စစ်ဆက်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာမနစ်တနင်္ဂနွေနေ့ကသဘောတူညီချက်ရခဲ့တာဖြစ်ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းတိုမီတာ 32 kHz 9303ညနဲ့9383ညလိုင်းတိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ 190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်လာမယ့်သတင်းနှစ်ပတ်အတွင်းအာကာသတဲဆက်သွယ်ရေးဂျူဒူးကပြစ်လွတ်မဲ့မြောက်ကိုရီးယားရဲ့အစီအစဉ်ဟာအရင်ကမစ်ဆိုင်းဒုံးကျည်စမ်းသပ်မှုတွေနဲ့ပတ်သက်ပြီးတားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာလို့ဂျပန်နိုင်ငံကပြောဆိုပါတယ
်北朝鮮が自己衛星打ち上げを
ဒါကိုဂျူဒူးတစ်ခုလို့သတ်မှတ်မယ်ဆိုရင်တော့မှပယ်ရင်ဒုံးကျည်နည်းပညာကိုတုံ့ပြန်ပြစ်လွတ်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်တာဖြစ်တယ်လို့လူတွေရဲ့ဘေးကင်းရေးကိုချင်းချောက်နေတဲ့ဆိုးရွားတဲ့ပြဿနာပဲဖြစ်လာမှာပါလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြောလိုက်တာပါမြောက်ကိုရီးယားဘက်ကလည်းလာမယ့်မေလ31ရက်နေ့နဲ့ဇွန်လ17ရက်နေ့အတွင်းတစ်ချိန်ချိန်မှာဆက်သွယ်ရေးဂျိုဒူလွတ်တင်မယ်ဆိုတဲ့အကြောင်းကိုဂျပန်ကမ်းခြေဆောင်တပ်ကိုကြိုတင်အကြောင်းကြားထားပါတယ်ဆက်သွယ်ရေးဂျိုဒူပြစ်လွတ်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအပီးသက်အတီးပြုလိုက်တဲ့နောက်မြောက်ကိုရီးယားသတင်းဌာနကထုတ်လွှင့်ပြီးသတင်းပတ်အနည်းငယ်အကြာမှာပဲအခုလိုအကြောင်းကြားတာပါမြောက်ကိုရီးယားနိုင်ငံရဲ့ဂျိုဒူးပတ်လန်းနဲ့ဆက်သွယ်ရေးဂျိုဒူးလွတ်တင်တာဟာတာဝေးပစ်ပဲ့ထင်းသုံးမစ်ဆိုင်းဒုံးကျည်ပစ်လို့ဖို့အတွက်ဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားပါတယ်ဆက်သွယ်ရေးဂျိုဒူးဟာ2016ခုနှစ်တုန်းကမြောက်ကိုရီးယားကလွတ်ခဲ့တဲ့ဂျိုဒူးလိုပဲဂျပန်နိုင်ငံအနောက်တောင်ပိုင်းကောင်းဝင်ကိုဖြတ်တန်းသွားမယ်လို့မျှော်လင့်တဲ့အကြောင်းဂျပန်အရာရှိတွေကပြောပါတယ်ဂျပန်နိုင်ငံရဲ့အချုပ်အခြာကိုချင်းချောက်တဲ့ကောင်းဝင်ဘော်ကဘယ်အရာဝတ္ထုတွေကိုမဆိုတွေ့တာနဲ့ပြစ်ချဖို့ကိုလည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနကအမိန့်ပေးထားပါတယ်။တရုတ်နိုင်ငံကတော့ဆက်သွယ်ဂျူရူပြစ်လွတ်မဲ့ကိစ္စဆွေးနွေးဖို့တက်ဆိုင်ရာနိုင်ငံတွေကိုတိုက်တွန်းထားပါတယ်။
မြန်မာနိုင်ငံတွင်းလက်နက်ကိုင်ပဋိပက္ခနဲ့အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်စားနပ်ရိက္ခာမလုံလောက်မှုနဲ့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့အခြေအနေကပိုပြီးတော့မှဆိုးဝါးလာနိုင်တယ်လို့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ကသတိပေးလိုက်ပါတယ်။အကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့အဆိုးဝါးဆုံးနိုင်ငံတွေနဲ့ကမ္ဘာပေါ်ကအထူးစိုးရိမ်ရတဲ့နိုင်ငံတွေရဲ့အခြေအနေငတ်မို့ခေါမပူအနေရဲ့သတိပေးချက်တွေအစီရင်ခံစာကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဆူဒန်၊ဟေတီ၊ဘာကီနာဖာဆိုနဲ့မာလီ အာဖဂန်နစ္စတန်နိုင်ဂျီးရီးယားစတဲ့အရေးပေါ်ကူညီလိုအပ်နေတဲ့အဆိုးဝါးဆုံးနိုင်ငံ၉နိုင်ငံနဲ့အတူစားနပ်ရိက္ခာမလုံလောက်မှုအတွက်အထူးစိုးရိမ်ရတဲ့နိုင်ငံ22နိုင်ငံထဲမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်တာဖြစ်ပါတယ်။2029ခုနှစ်အတွင်းမြန်မာနိုင်ငံတွင်းမှာပြည်တွင်းအိုးမဲ့အိမ်မဲ့အတ္တိဒုက္ခရောက်ခဲ့ရတဲ့သူတွေအပါအဝင်လူပေါင်း15သန်းနဲ့2သိန်းစားနပ်ရိက္ခာနဲ့အသက်ရှင်နေထိုင်ရေးအတွက်အထောက်ပံ့နဲ့အရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။2023ခုနှစ်အတွင်းမှာမြန်မာနိုင်ငံကကလေးငယ်တွေနဲ့အမျိုးသမီး2သန်း2သိန်းအတွက်အာဟာရဖြည့်ဝဖြည့်ဆည်းပေးနိုင်ရေးစားနပ်ရိက္ခာအကူအညီလိုအပ်မယ်လို့လည်းအစိုးရခံစံကခန့်မှန်းပါတယ်။ကမ္ဘာပေါ်မှာလူဦးရေတန်း250ကျော်စားနပ်ရိက္ခာမလုံလောက်တဲ့အကျပ်တဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။နိုင်ငံပေါင်း58နိုင်ငံကသူတို့ရဲ့ကိုယ်ပိုင်နယ်မြေတွေမှာပြီးခဲ့တဲ့နှစ်တွေအတွင်းအကူအညီလိုအပ်တယ်ဆိုတာကိုမကြသေးခင်တုန်းကမှထုတ်ပြန်ခဲ့တဲ့2023ခုနှစ်ကမ္ဘာတဝန်းစားနပ်ရိက္ခာအကျပ်တဲဆိုင်ရာအစိုးရခံစာမှာဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာစားနပ်ရိက္ခာမလုံလောက်တဲ့ကမ္ဘာပေါ်မှာအဆိုးဝါးဆုံးအကျပ်တဲနဲ့ရင်ဆိုင်နေရတဲ့10နိုင်ငံထဲမှာပါဝင်တယ်ဆိုပြီးတော့လေမေလပထမပတ်ခရဲကသတိပေးထားပါတယ်ရှင
် Facebook လူမှုကွန်ရက်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကအစုရှယ်ယာဝင်တွေကိုဒီသတင်းပတ်ထဲမှာနှစ်ပတ်လည်အစီအွေကျင်းပတဲ့အခါရိုဟင်ဂျာတွေနစ်နာခဲ့ရမှုတွေအတွက်တာဝန်ယူမှုရှိစေရေးဦးစားပေးနိုင်မှုနိုင်ငံတကာလူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောလိုက်ပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်ကစစ်ဆင်ရေးအတွင်းရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက် Facebook ကုမ္ပဏီမှလည်းတစ်စိတ်တစ်ပိုင်းတာဝန်ရှိခဲ့တာကြောင့်နစ်နာမှုတွေကိုကုစားဖို့လိုတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာ AI အဖွဲ့ရဲ့ဤပညာဆိုင်ရာဒုတိယညွှန်ကြားရေးမှူးပါတီတဲဘရူဝင်ကပြောဆိုထားတာပါ။Facebook ကြောင့်ရိုဟင်ဂျာတွေပေါ်မုန်းတိမှုတွေကိုပုံမှုသွေးထုတ်ပြရရောက်ခဲ့တဲ့အတွက်ထိရောက်တဲ့ကုစားမှုတွေလုပ်ဖို့ပြက်ကွက်နေတာကြောင့်ရှယ်ယာဝင်အစည်းအဝေးမှာဦးစားပေးဆွေးနွေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ရက်ဆက်ကြမ်းကြုတ်မှုတွေကနေလွတ်မြောက်လာသူတွေဟာဒုက္ခသည်စခန်းတွေမှာအခက်အခဲတွေကြားဆက်လက်နေထိုင်နေရခြင်းကြီးမှာမီတာကုမ္ပဏီကအကျိုးအမြတ်တွေဆက်လက်ခန့်စားနေရတယ်လို့ဝေဖန်ထားပါတယ်။
မြန်မာနိုင်ငံမှာလျှက်စစ်မီးပြတ်တောက်မှုနဲ့ပတ်သက်ပြီးတော့ Facebook လူမှုကွန်ရက်ပေါ်မှာစစ်ကောင်စီကခေါင်းဆောင်တွေကိုဝေဖန်ပြောဆိုလို့ဖမ်းဆီးခံခဲ့ရတဲ့တေးသန့်ရှင် view ဟာကိုစွဲချက်တင်ခံရခြင်းရှိမရှိနဲ့ဘယ်နေရာမှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတဲ့အသေးစိတ်ကိုမသိရသေးပါဘူး။သူကစစ်ဆိုးရရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလှောင်ပြောင်ထားပြီးတော့ယာရုကနေဖယ်ရှားခံထားရတဲ့အရက်သားဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အစိုးရလက်ထက်မှာစစ်အာဏာရှင်လက်ထက်ကထပ်ပို့ပြီးတော့ကောင်းမွန်အောင်စီမံထားတယ်ဆိုပြီးဝေဖန်ပြောဆိုထားတဲ့ video file ကိုလူမှုကွန်ရက်စာမျက်နှာမှာတင်ခဲ့တဲ့အတွက်ပြီးခဲ့တဲ့အင်္ဂါနေ့မေလ24ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ရှင်။ဒီတေးသန့်ရှင်ဗျူဟာကကဘာမကြေဘူးဆိုတဲ့သချင်းကိုရေးဆက်ခဲ့တဲ့တေးရေးဆရာနိုင်မြမာရဲ့အသားလည်းဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မကြသေးခင်တုန်းကစိုက်ကလုံးမိုခါမုန်တိုင်းဒဏ်ခံရပြီးတဲ့နောက်မှာအဆက်အသွယ်နဲ့အသွားလာတွေပြတ်တောက်နေတဲ့ချင်းပြည်နယ်ပလောဝမြို့မှာအထွေထွေကုန်စည်ဈေးနှုန်းတွေတက်နေပါဗါးမိုခါစိုက်ကလုံးမုန်တိုင်းမတိုင်ခင်ကတည်းကစစ်ဘေးဒဏ်ကြောင့်စားနပ်ရိက္ခာရှားပါးနေတဲ့ချင်းပြည်နယ်တွေကအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်။
အရေးပေါ်အကူအညီကယ်ဆယ်ရေးတွေလုပ်ရမယ့်မြို့နယ်တွေထဲမှာချင်းပြည်နယ်ပလက်ဝမြို့ကိုစစ်ကောင်စီကထည့်သွင်းထားပေမဲ့အခုအချိန်ထိတုံ့ပြန်ဆောင်ရွက်မှုတွေမရှိသေးတာကြောင့်စားတောက်ကုန်တွေပြတ်လတ်နေကြောင်းပလက်ဝကအဖွဲ့အစည်းတွေက VOA ကိုပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့ NASA ကရဲ့ကာကွယ်ရေးဦးစီးချုပ်ကြီးကထိပ်ပိုင်းတာဝန်ရှိသူတွေမုံတိုင်းပြည်အခြေအနေကိုလာရောက်ကြည့်ရှုခဲ့ပေမဲ့အကူအညီပေးရေးအစီအစဉ်တွေလှုံ့ဆော်တာတော့မရှိသေးပါဘူး။နိုင်ငံကအလူရှင်တွေက NASA ကစစ်ကောင်စီနဲ့လက်တွဲလှုံ့ဆော်လို့စိတ်မရှိသလိုအကူအညီတွေလည်းစစ်ကောင်စီကတဆင့်ရောက်လာမှာမဟုတ်ကြောင်းပလဝကိုပိုင်အုပ်ချုပ်ရေးခရိုင်ကောင်စီဥက္ကဋ္ဌစလိုင်းမျိုးထက်က VOA ကိုပြောပါတယ်။ NUG ဘက်ကဖြစ်စီသက်ဆိုင်ရာမျိုးနယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ကဖြစ်စီအလူရှင်တွေကဆက်သွယ်လှူဒန်းမယ်ဆိုရင်ဒေသခံတွေစီအကူအညီတွေရောက်နိုင်ကြောင်းသူကပြောပါတယ်။
အခုကတော့မြို့ပေါ်မှာတော့မအဆမတိုင်ဈေးအမြင့်တွေဆိုရင်နေကတို့ဒီကတော့အာဆိုင်းစီစားပေါ့နော်ဒီကျင်းမာရေးပေါ်အဲ့ဒါတွေကအရေးပေါ်တော့လို့အဲ့ချက်တော့တမျိုးနဲ့လုံးနင်းနင်းဖြစ်တယ်ဆိုတာကတော့အဲ့ဒါတော့ကျွန်တော်လည်းပြောချင်ပါတယ်အဲ့တော့မုံတန်းတိုင်ခိုင်တဲ့ပြည်သူနဲ့အတူမုံတန်းတိုင်မခိုင်တဲ့ပြည်သူတွေအားလုံးကလေးပဲဟာကိုယ်စိတ်နှွားတဲ့တာနဲ့အမြလေးရှိစီပေါ်ရဲ့အစီအမံပြတာနဲ့အမြအစားဝယ်နေရတော့အလုံးအားတစ်ခေတ်နေကြတယ်အလုံးအားလိုအပ်ချက်တွေရရှိတယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါတော့ကျွန်တော်ရဲ့လက်တွေ့မြင်ပြင်ရဲ့ဟိုဟာတည်င်းအရာမြင်ပြင်ရဲ့ကိုကွင်းစင်းတဲ့အခြေအနေအရကျွန်တော်ကတော့ပြောချင်းဖြစ်ပါလေဆရာဟုတ်
တိုက်ပွဲကြောင့်ပလဝမြို့နယ်မှာတင်စစ်ဘေးရှောင်တထောင်ကျော်ရှိနေခဲ့ပါတယ်။နိုင်ငံတကာအကူအညီတွေပလဝမြို့ဘက်ကိုရောက်ဖို့အတွက်ကတော့စကစရဲ့ခွင့်ပြုချက်အပေါ်မူတည်နေတယ်လို့သူကပြောပါတယ်။မြို့ဘော်ကလွယ်ပြီးကျန်တဲ့ဒေသတွေကိုတော့ချင်းလက်နက်ကင်အဖွဲ့အစည်းတွေကထိန်းချုပ်ထားတာဖြစ်ပါတယ်။လက်ရှိကုံစင်းနှုံးအခြေအနေနဲ့ပတ်သက်ပြီးပလဝမြို့ကဒေသခံတွေနဲ့အဆက်အသွယ်ရသူတဦးက VOA ကိုအခုလိုပြောပါတယ်
။ဒီဖန်စီးတွေကဒီမွန်ပိုင်းနောက်ပိုင်းကျွန်တော်တို့ထိုးတက်တယ်လို့ကျွန်တော်တို့သိရကြတယ်ကအရင်ကဆော်ဆန်ကြတယ်ကတော့ကျွန်တော်တို့ကြားတော့ဆိုတော့ခုနကောင်ခွေခုနကောင်လောက်ကိုခုတော့ကူတောင်းကြည့်လောက်ကိုဆန်ကြန်ကိုတက်တယ်လို့ကျွန်တော်တို့သိရကြတယ်ဟုတ်ကဲ့ဆက်တူရတော့ဒီ NDP line ကတော့ဒီပုံမှန်ရတယ်လို့ကျွန်တော်ကြားတယ်ပြီးတော့ဒီတန်းပတ်သက်တူရကြတော့ကျွန်တော်တို့ဒီအင်ကာနေ့နဲ့တောက်တာနေ့ပုံမှန်တင်ဖို့ပေါ့နော်တောက်တော့နေ့ဒီမောပုံမှန်ရတယ်လို့ကျွန်တော်သတင်းကြားရတ
ဲ့ဟုတ်ကဲ့ပလဝမြို့ဟာပြီးခဲ့တဲ့2022ခုနှစ်ကတည်းကမြန်မာစစ်တပ်ရဲ့ညမထွက်ရအမိန့်နဲ့အသွာအလာပိတ်ဆို့မှုတွေကြောင့်ကုန်စည်နှုံးတွေတဖြည်းဖြည်းတက်လာခဲ့ပါတယ်အခုမိုးကာဆိုင်ကလုန်းမုန်တိုင်းကြောင့်ပလဝမြို့နယ်ထဲမှာအင်ဂျီ400ကျော်စာတင်ကျောင်း14ကျောင်းနဲ့ဖျားကျောင်း10ကျောင်းပျက်စီးခဲ့ပါတယ်စပားကြီးရေပိုက်လိုင်းလျက်စင်မီးတိုင်နဲ့မြေထိန်နံရံတွေလည်းပျက်စီးခဲ့တယ်လို့မုံတိုင်းကူညီကယ်ဆယ်ရေးကော်မတီကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်ဘက်ကအခြေအနေကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းရင်းမပင်မြို့နယ်တဲကဒီလေကြောင်းနဲ့တိုက်ခိုက်နေတဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်ဆိုင်ကလုံးမိုခါမုန်တိုင်းတန်တင်ခဲ့တဲ့သခိုင်းတိုင်းရင်းမပင်မြို့နယ်မှာစစ်ကောင်စီကဒီကနေ့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပလဲမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်တွေကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။စစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့သခိုင်းတိုင်းတွင်းကနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့မမ်းမြဒဇင်အောင်ကပြောပြပေးပါမယ်ရှင်
။သခိုင်းတိုင်းရင်းမပင်မြို့နယ်ကကပိုင်ကြီးရွာကိုဒီကနေ့မွန်းလွဲပိုင်းမှာစစ်ကောင်စီတပ်ကတိုက်ခိုက်ရေးရဟယင်တွေနဲ့ဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောတာပါမကြသေးခင်ကမိုးခါမုန်တိုင်းကြောင့်ပျက်စီးမှုတွေကိုပြင်ဆင်နေတဲ့ဒေသခံတွေရှိရာနေရာကိုပစ်ခတ်ခံခဲ့ရတယ်လို့လည်းဒေသခံမြောက်ရမားပြည်သူ့ကာကွယ်ရေးအဖွဲ့ကကိုခန့်ကပြောပါတယ
်နေ့လယ်လုံးက2နာရီကျော်ကျော်လောက်မှာပေါ့နော်အဲရလုံးစစ်ကောင်စီဘက်ကဒီမှာ identify တာနှစ်စီးနဲ့ကျွန်တော်တို့ဒီမှာပြည်မျိုးနယ်ကပိုင်ကြီးွာကိုပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်ပေါ့နော်အဲဒီမှာကတော့ဒီချင်းကတော့ဒီတစ်ခွေရောက်နေရဆိုတော့ကောလာဟာလာတရင်ကြောင့်ဝင်ရောက်ပြီးဒီစစ်ကောင်စီကလုတ်တယ်လို့ပဲကျွန်တော်တို့မှတ်ချက်ယူတာပေါ့နော်အဲအဲ့မှာကကျွန်တော်တို့ဒီမောခမုံတိုင်းကြောင့်ပြီးတော့အမီးကပြစ်စီးသွားတဲ့နေရာလေးကိုပေါ့နော်ရာဒူဇော်ရတွေကစုပေါင်းပြီးတော့တိုင်းဝင်ပြီးတော့ပြင်နေကြတာပေါ့နော်ပြင်နေတဲ့ချိန်မှာလူစုလူဝေးပုံစံမျိုးဖြစ်ခဲ့တာရှိပါတယ်အဲ့တော့အဲ့နေရာလေးကိုရန်စစ်ကောင်စီကချင်းကောက်ကွေးချင်းကောက်ကွေးတစ်ခွေစုနေတဲ့အချိန်နဲ့ကျွန်တော်အနေနဲ့ဒီလိုပဲဒီနေရာကိုပုံရောက်ပြီးတော့ပုံကျဲတယ်လို့ကျွန်တော်တို့ကဟိုပြောလို့ရပါတယ်ပေါ့နော်။ဒီဟာနဲ့ပတ်သက်ပြီးတော့ထိခိုက်မှုတွေရှိတယ်။အဲစာတုံးမှုတွေရှိတယ်လို့ကျွန်တော်တို့သတင်းရထားတာရှိပါတယ်။ဒါပေမဲ့အစီတော့ပြုလို့တော့မရသေးဘူး။နောက်တစ်ခုကဒီတဲကိုပေါ့နော်။အိုင်နန်ကပတ်ချလိုက်ရတဲတွေကိုလည်းရန်သူစစ်ကောင်စီဘက်ကဒီအပေါ်ကနေပြီးတော့စတက်နဲ့လည်းရမ်းသွားတယ်လို့ကျွန်တော်တို့သတင်းရတယ်။ပြတ်ခတ်သွားတယ်လို့လည်းကျွန်တော်တို့သတင်းရပါတယ်။
တိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်မှုအခြေအနေကိုမသိရတယ်လို့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးတိုက်ခိုက်မှုကြောင့်လူငယ်စုံရီနဲ့ရွာသားတွေပေးလို့ရတင်းရှောင်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်စီးရီးတင်းမာနေတဲ့သခိုင်းတိုင်းတွေကပလဲမြုံနေမှာဆိုရင်လဲကင်းလှည့်နေတဲ့စစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်ကျွန်တော်မနေ့ကကျွန်တော်ကိုယ်တိုင်ဝင်ချက်မှာပလဲမြုံကစသစကင်းလှည့်တဲ့ဖြစ်ပါလေလားဒီမှာကျွန်တော်တို့တိုက်နယ်ဖွဲ့မှတ်ခွင်နဲ့တော့ကမုံချိုးလေးဖွဲ့နဲ့အမချဲပင်ဖွဲ့တို့ကပူးပေါင်းမိုင်းဆွဲတိုက်ခိုက်ခဲ့တာပါခင်ဗျာ။ဒါကျွန်တော်တို့ပလဲမြို့ရဲ့လောင်မြောက်တောင်တင်းငိုင်းကုန်းထဲမှာဒါတဲ့ချိန်တင်းငိုင်းကုန်းနဲ့ကင်းပတ်တဲ့ချိန်ဆွဲလိုက်တယ်။ပူးပေါင်းတိုက်ဆိုင်မိုင်းဆွဲခဲ့တဲ့နေမှာဒီကုန်းလေးဘက်ကဒီမှာကျွန်တော်ဣတနာတိုင်းနှစ်ယောက်ပြေးပြီးတော့ထိုင်ရာပြစ်နိုင်ရရှိပြီးတော့အကုန်လုံးကိုအနာရောဂါတွေနဲ့ပြန်လည်တည်ဆောက်သွားပါတယ်ဒရင်ရပါတယ်ခင်ဗျ
။မိုင်းဆွဲတိုက်ခိုက်မှုကြောင့်ထိခိုက်သေးခြင်းမှုအသေးစိတ်ကိုတော့ VOA ကတီးကြားအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။စီးရီးတင်းမာမှုတွေအပြင်မကြသေးခင်ကဆိုင်ကလုန်းမိုခါကြောင့်အခုတိုက်ခိုက်ခံခဲ့ရတဲ့ရင်းမပင်မြို့နယ်အပြင်သခိုင်းတိုင်းတွေကဆလင်းကြီးပလဲစတဲ့မြို့နယ်တွေမှာမိုးများပြီးတော့ရေကြီးခဲ့တာကလန်ဒတာတွေပျက်စီးခဲ့ရတယ်လို့စိုက်ခင်းတွေလည်းဆုံးရှုံးခဲ့ရပြီးတော့အိမ်မွေးတရိစံတွေရေနဲ့အတူမျောပါသွားတာတွေလည်းရှိပါတယ် စီးတင်းမာမှုတွေပေါ်ပေါက်နေတဲ့ဒေသတွေမှာမုန်တိုင်းကြောင့်ဒေသခံတွေနောက်ထပ်အခက်အခဲတွေရင်ဆိုင်နေရပြီးတော့အကူအညီအထောက်ပံ့တွေအရေးတကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးထားပါတယ်ရှင်
စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်နေတဲ့စကိုင်းတိုင်းရင်းမပင်ဘက်ကစီရီအခြေအနေကိုမင်းမြတစင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်လက်နက်ကိုင်ဖွဲ့နဲ့ပလောင်ဖွဲ့တို့ကြားမှာမဟာမိတ်အဖြစ်နဲ့ဆက်ပြီးတော့ရက်တီဖို့သဘောတူညီလိုက်တဲ့တဲ့တင်ကိုတင်ပြပေးကြပါတယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်ပြည်လူမျိုးရေးတပ်ဦး PSLF တို့မဟာမိတ်အဖြစ်နဲ့ဆက်လက်ရက်တီဖို့သဘောတူညီလိုက်တဲ့အပေါ်ဒေသခံပြည်သူတွေကကြိုဆိုလိုက်ကြပါတယ်တစ်ချိန်တည်းမှာပဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအများအပြားရှိနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာနယ်မြေထိန်းချုပ်နိုင်ရေးအတွက်စီးရေးပဋိပက္ခတွေဖြစ်မဲ့အရေးစိုးရိမ်မှုတွေကတော့ရှိနေစေဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်ရှင
်ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF ကိုယ်စားလှယ်တွေဟာဒီလ16နဲ့18ရက်နေ့တွေမှာကချင်ပြည်နယ်မိုင်ကြားမှာတွေ့ဆုံပြီးအချက်၅ချက်ကိုသဘောတူညီခဲ့ပါတယ်အဲ့ဒီအချက်တွေမှာ KIO နဲ့ရခိုင် PSLO ပလောင်ပြည်လွတ်မြောက်ရေးအဖွဲ့တို့ချုပ်ဆိုခဲ့တဲ့ထာဝရမဟာမိတ်စာချုပ်ကိုဆက်လက်ထိန်းသိမ်းဖို့စစ်အာဏာရှင်ခြုံငင်းရေးကိုလက်တွဲတိုက်ပွဲဝင်ဖို့အခက်အခဲတွေရှိလာရင်ညှိနှိုင်းဖြေရှင်းဖို့နဲ့ပဋိပက္ခတွေမဖြစ်ပေါ်အောင်ထိန်းသိမ်းဖို့စတဲ့အချက်တွေပါဝင်ပါတယ်လက်နက်ကိုင်အဖွဲ့တွေကအခွန်အတုပ်ကောက်ခံတဲ့အပေါ်ဒေသခံတွေကြားသဘောမကျတာတွေရှိနေချိန်မှာပဲမနေ့ကထုတ်ပြန်တဲ့ပူတဲ့ကြေညာချက်မှာတော့ဒေသခံတိုင်းရင်းသားပြည်သူတွေရဲ့ဘေးကင်းလုံခြုံရေးကိုတာဝန်ခံဖို့နဲ့ဝန်ထုပ်ဝန်ဖို့ဖြစ်စေမဲ့လောက်ရတွေကိုရှောင်ချဖို့ဆိုတဲ့သဘောတူညီချက်လည်းထည့်သွင်းထားပါတယ်ဒီလိုသဘောတူညီချက်ရရှိတဲ့အပေါ်ကြိုဆိုကြောင်းနန်းခမ်းမြို့ကဒေသခံတူက VOA ကိုပြောပါတယ
်ပြောရမယ်ကျွန်တော်ကြိုဆိုပါရစေအာတနောကပြင်းနေပါတော့အနာဒတ်မှာပြေလို့လိမ့်မယ်လို့ယူဆပါတယ်ဒီလိုကမာမေတာဝရမာမေကတိုးချထားတယ်ဒါကြောင့်ဒီပြေဖို့ပြန်ဆက်မှာလည်းဒီအချို့အတောင်းတွေဆက်လက်ပြီးတော့ထိန်းသိမ်းကြောင်းတွေပြောထားပါတယ်ဒီလိုဒီပြင်းရပါမှာတော့ဖြစ်ပြီးရနေရတာအဆင်ပြေတယ်ဆို
ပြီးခဲ့တဲ့နှစ်ပိုင်းကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့ကချင်ပြည်နယ်အဆက်ဒေသတွေမှာ KIA ကချင်နဲ့ TNLA တအံပလောင်အောက်ခြေတပ်ဖွဲ့တွေကြားနယ်မြေစီမံအုပ်ချုပ်မှုနဲ့ပတ်သက်ပြီးပြဿနာအချို့ရှိခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြခဲ့တာရှိခဲ့တာပါဒီနောက်ပိုင်းနှစ်ဖက်တွေ့ဆုံဆွေးနွေးပြီးသဘောတူညီချက်ရယူခဲ့ကြတာလည်းဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာနမ်ခမ်းမူဆဲကုတ်ခိုင်သိန်းဒီလာရှိုးစတဲ့နယ်မြေတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီး၄ဘွဲ့နဲ့ပြည်သူစစ်တွေအခြေပြုလှုပ်ရှားနေတာပါဒီလိုလက်နက်ကိုင်အဖွဲ့တွေများပြားပြီးအချင်းချင်းအကြနယ်မြေပိုင်ဆိုင်မှုအတွက်ငင်းပွားပြီးတိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြောင်းသိန်းဒီဒေသခံတူကပြောပါတယ
်တရှိအခြေရှိတဲ့သမောင်းချင်းမန်ကဒီ SSPP ရှိနေပါနော် RCS စက်တာတော့မရှိတော့နောက်ကုတ်ခိုင်အဖွဲ့ရှိနေပါအဲ့တော့ဆင်းကြရပြအမြဲပဲသူ့နဲ့ဒီငတ်နေပြီဆိုတော့အဲနေပြီတမတ်မှုပြီဆိုအဲ့ဒီပဋိပက္ခတွေ SRC နဲ့ SSPP ပုံစံမျိုးပေါ့သူ့နဲ့ဒီငတ်နေပြီဆိုတော့အဲပဋိပက္ခတွေဖြစ်လာမယ်သူ့ခုနေနဲ့တောက်လန့်နေရတယ်
ပြီးခဲ့တဲ့နှစ်ပိုင်းတွေကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကြားရှမ်းပြည်နယ်မြောက်ပိုင်းမှာနယ်မြေစိုးမိုးမှုနဲ့ပတ်သက်ပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့လက်ရှိမှာလည်းရှမ်းပြည်နယ်တောင်ပိုင်းမှာစစ်ရေးတင်းမာနေဆဲဖြစ်ပါတယ်။2015နောက်ပိုင်းကစတင်ပြီးလွန်ခဲ့တဲ့နှစ်အထိရှမ်းပြည်နယ်မြောက်ပိုင်းမှာ RCSS နဲ့ TNLA ကြားတိုက်ပွဲတွေပြင်းထန်ခဲ့တာပါ။နိုင်ငံရေးတုံးသက်သူဦးရထွန်းကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဒီလိုနယ်မြေအငင်းပွားမှုပဋိပက္ခတွေဟာဖက်ဒရယ်စနစ်အကောင့်ထဲမပေါ်နိုင်မီအထိဆက်လက်ရှိနေနိုင်သေးကြောင်းတုံးသက်ထားပါတယ
်။လက်တွေ့ကြံနာမှာလက်နက်ကိုင်ထားတဲ့အဖွဲ့အစည်းတွေကတပ်သားစစ်စည်းရုံးတာတို့အခွန်ကောက်တာတို့စတဲ့လက်တွေ့ကြံနာတွေနဲ့ဆက်ဆက်နေတော့သူတို့ကအဲ့ကြံနာတွေပြင်းရှင်းနေရတာပေါ့ပြင်းရှင်းရင်းနဲ့ပဋိပက္ခတွေပေါ်နေတာအလုံးတော်တည်တဲ့ဒီဟိုတယ်ကမ္ဘောဒါနော်အဲ့ဒီအာမရောက်ခင်ကြားထဲမှာတော့ဒီအငင်းခုံတွေကနော်အငင်းပွားမှုတွေကလက်နက်ကင်ပဋိပက္ခတွေအထိဆက်ပြီးတော့ရှိနေလေအောင်မယ်လို့ထင်တယ
်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာကချင်တန်းပလောင်ရှမ်းကိုကန့်ဝစတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေအခြေပြုလှုပ်ရှားနေပြီးဒီလက်နက်ကင်အဖွဲ့တွေဟာ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာပါဝင်နေတဲ့အဖွဲ့တွေလည်းဖြစ်ပါတယ်KIO ကချင်နဲ့ PSLO ပလောင်ပြည်လွတ်မြောက်ရေးအဖွဲ့တို့ဟာထာဝရမဟာမိတ်စာချုပ်ကို1986ခုနှစ်ကချုပ်ဆိုခဲ့တာပါနောက်ပိုင်း PSLO အဖွဲ့လက်နက်ချပြီးတဲ့နောက်မှာ PSLF အဖွဲ့အသစ်ထပ်မံဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကချင်လက်နက်ကိုင်ဖွဲ့ KIO နဲ့ PSLF ပလောင်ဖွဲ့တို့ကြားမှာမဟာမိတ်ဖြစ်နဲ့ဆက်ပြီးတော့ရက်တည်ဖို့သဘောတူညီချက်ကိုမိုင်းကြားရံမှာသဘောတူညီလိုက်တဲ့သတင်းကိုကိုဆန်ကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံမှာအခုဖြစ်ပွားနေတဲ့ COVID-19 မျိုးစိတ်ကြောင့်ကူးစက်မှုနှုံမြင့်လာတဲ့အထက်မှာမြန်မာတွေပါပါဝင်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါရစေ။COVID-19 မျိုးကွဲသစ် virus ကြောင့်ထိုင်းနိုင်ငံတဝမ်းမှာတော့ကူးစက်မှုနှုံမြင့်မားပြီးတော့သေဆုံးမှုတွေပါရှိနေပါတယ်။ဒါကြောင့်မို့လို့ထိုင်းကျန်းမာရေးဆိုင်ရာတာဝန်ခံတွေဘက်ကသတိပေးထုတ်ပြန်ပြောဆိုချက်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွေကနေစလို့လူထုကိုအသိပေးနှိုးဆော်မှုတွေလုပ်နေကြပါတယ်။ဒီလိုကူးစက်ခံရတဲ့ကြားမှာတော့ထိုင်းနိုင်ငံထဲမှာနေထိုင်နေကြတဲ့မြန်မာပြည်သားတွေလည်းပါဝင်နေပါတယ်။ဒီကြောင့်မတ်ညိုညိုလင်းကထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေတင်ပြပေးထားပါတယ်။
ထိုင်းနိုင်ငံတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအရင်အပတ်တွေကတည်းကနှစ်ဆလောက်တိုးလာပြီးဆေးရုံတက်ရသူတွေ3000လောက်ရှိလာခဲ့တယ်လို့သေဆုံးမှုကလည်း90နီးပါးရှိလာတယ်လို့ကျန်းမာရေးတာဝန်ခံတွေကထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားရွှေ့ပြောင်းအလို့သမားတွေထဲမှာလည်းကိုရိုနာဗိုင်းရပ်စ်ကူးတာတွေဖျားနာတာတွေရှိနေတာပါ။ဟိ
ုဘောနော်ဒီသမီးဒီဟိုမဖြစ်ခင်ဘောနော်ဟို3-4ရက်လောက်တော့ကြိုပြီးတော့ဟိုကိုယ်လက်ကြိုက်တာတွေပါရှိတယ်ဟိုနောက်ပြီးတော့ဟိုနှာမောနာတို့လေပင်နာတယ်အဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်ဆိုတာကျင်တော့ဟိုလူကတော့တအားကြီးပြီးတိုင်မလဲသေးဘူးပေါ့နောက်ပြီးနောက်2ရက်3ရက်လောက်နောက်ပိုင်းကျတော့လူကလုံးလုံးကြီးလဲတော့တာပဲလဲတော့ဟိုဟာပေါ့နော်မူးတာတွေပါဖြစ်လာတယ်အားနေတာပေါ့နော်ဟိုဟာချောင်းတွေဆိုးမယ်နှာမောနာတို့ကိုယ်လက်ကြိုက်တာတွေပါဖြစ်တယ်ဟိုဟာ2ရက်3ရက်လောက်တော့အဲ့ရထဲမှာလဲနေတယ်အဲ့လိုပဲပေါ့နော်စေတာဥပကိုအစာတောက်ပြန်ဆိုင်နေပေါ့နော်အားပြန်ဖြည့်တော့တတ်တာလာတယ်ဒါလူငယ်ပိုင်းမှာဖြည့်ရင်တော့ဘာမှမဖြစ်ဘူးပေါ့နော်လူကြီးပိုင်းကျတော့နည်းနည်းရက်ရှည်မယ်ကိုခံအားပြန်ကောင်းဖို့အတွက်ပေါ့နော်အများကြီးလိုတယ်ပေါ့ဟိုနောက်ပြီးတော့မိသားစုထဲမှာလည်းရှိတယ်တယောက်တယောက်ကူးကြတာပေါ့နော်ကိုခံအားတွေဘာမှမဖြစ်ကြတော့လေအလုတ်ပင်ပန်းတာလည်းပါတော့လေအဲ့ဟိုဖြားပြီးနောက်ပိုင်းကျရင်လည်းဟိုလုံးလုံးကြီးအကောင်းကြီးမဖြစ်သေးဘူးဟိုကိုလက်ကြိုက်တာပါရှင်နဲ့လှုပ်ရှားတာနဲ့လေကိုလည်းကြိုက်တယ
်တိကျလုံးလုံးကြီးမကောင်းသေးဘူး COVID-19 မျိုးကွဲသစ်ကြောင့်ထိုင်းနိုင်ငံရဲ့အဓိကဝင်ငွေတစ်ခုဖြစ်တဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းကိုထိခိုက်တာမျိုးမရှိပေမဲ့ကျောင်းနေစဖွင့်တဲ့ကာလလည်းဖြစ်တာမို့ပိုးကူးတာတွေများလာနိုင်တယ်လို့ကျန်းမာရေးဌာနကသတိပေးထားပါတယ်ထိုင်းနိုင်ငံမှာရှိကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်လူငယ်တွေကြားမှာလည်း Vape လို့ခေါ်တဲ့ E-cigarette တောက်ကြတာ Weed လို့ခေါ်တဲ့စေးကျောက်သုံးဆွဲကြတာတွေကလည်းကိုဗစ်ကူးစက်ဖြစ်ပွားမှုကိုအားပေးရရောက်တာကြောင့်အဲ့ဓာရီကိုအခုကာလတွေမှာသတိထားဆင်ခြင်သင့်တယ်လို့ဒေါက်တာအောင်စိုးထွန်းကပြောပါတယ
်။ဟောကျွန်တော်မြန်မာနိုင်ငံသားတွေကကြတော့ဒီမှာရောက်လာပြီးတော့အဲ့ဒီကျမိုင်းနဲ့ပတ်သက်တဲ့ပြဿနာကြောင့်ဟိုပစ်ပက်ကတ်တွေလောက်တာမျိုးရှိရအထောက်အထားမရှိသေးတဲ့လူတွေလည်းရှိရ။ဒါပေမဲ့အထောက်အထားရှိတဲ့လူတွေအတွက်ဆိုရင်တောင်မှကျွန်တော်တို့ဒီထိုင်းရကျမိုင်းစနစ်ဓာတ်ဆီးကြည့်နေကျတော့ကျွန်တော်တို့ကဘာမှမဖြစ်ခင်မှာကြိုတင်ကာကွယ်ဖို့အရေးကြီးဆုံးပဲ။အဲ့တော့ကိုဗစ်ကိုပေါ်ပေါ်ရွရွမနေနဲ့ကိုဗစ်လက္ခဏာတွေဖြစ်ပြီဆိုရင်လည်းနေဆရာအစီအစဉ်တွေတော့ပြဖို့လိုတယ်လို့ကိုဗစ်မဖြစ်ခင်ကလည်းခဏကြိုတင်ကာကွယ်မှာဟာရလောက်ရမယ်။ပြီးရခါကျတော့ကျွန်တော်တို့ကဒီကိုဗစ်ဗိုင်းရပ်စ်ဖြစ်တဲ့အတွက်ဗိုင်းရပ်စ်ကိုမဝင်အောင်ဝင်ခဲ့ရင်လည်းရောဂါလက္ခဏာမပြင်းတော့ခုမှခုခံအားတက်အောင်လို့ကျွန်တော်တို့ကအစားအသောက်နေထိုင်ဆင်ခြင်မှုလိုတယ်။အဲ့တော့အစားအသောက်နေထိုင်ဘယ်လိုမျိုးလဲဆိုတော့ဒီကာလရာသီဥတုလည်းတအားပူတယ်အရက်တွေတအားတောက်တာမျိုးရှောင်ကျဉ်တဲ့ပြရခါကြတော့ဒီကာလမှာကျွန်တော်တို့လူငယ်တွေကြားထဲမှာအခုဒီကျွန်တော်မြန်မာလူငယ်ကြားမှာအပင်များလာတာပေပင်လို့ခေါ်တဲ့ e-cigarette တွေတောက်တာအဲ့ဒါတကယ်ကလေးတဲ့တောက်ချင်လို့တောက်တာမဟုတ်ဘူးသူကလည်းချင်းချင်းကြားမှာ fashion သဘောမျိုးနဲ့ style သဘောမျိုးဆိုပြီးတောက်နေကြ style လုပ်ပြီးတောက်တတ်ကြတယ်ပို့ပြီးစိုးရမျိုးတွေ့ရတတ်တယ်အဲ့ကြောင့်မို့ပေပင်ကိုအစားကိုမလုပ်ပါနဲ့ပြီးရင်အခုနောက်ပိုင်းဒီမှာဆိုရင်ကျွန်တော်ဝီးနဲ့ပတ်သက်တဲ့ဟာတွေလည်းတွေ့ဝီးဆိုရင်လည်းကျွန်တော်ကမဖြစ်မနေတုံးကျင်နေဆိုရင်တော့မှစားတဲ့ဟာမျိုးလောက်ကပို့ပြီးအဆင်ပြေတယ်ဘာဖြစ်လို့လဲဆိုတော့ covid တာဖြစ်ခင်ပို့ပြီးစိုးရမျိုးဖြစ်တတ်တယ်ကြတော့ကျွန်တော်မြန်မာနိုင်ငံသားတွေအတွက်ဟိုဒီအရက်တွေသာအလွန်ကျွံတောက်တာမျိုးတွေဆလိတ်တွေဝိတွေတောက်တာမျိုးတွေရှောင်ကျဉ်တဲ့ဗိတ်တွေကိုဆက်ပြီးအဆောက်အအုံမလုပ်ပြီးဒီကိုဗစ်လက္ခဏာဖြစ်ပြီးဆိုရင်လေညစီမကူအောင်ကောက်ွယ်ဆောက်ရှောက်ပြီးပါပြီးဒီလိုနူးညွန်းတဲ့ယောဂကင်းစင်တဲ့ပတ်ဝန်းကျင်တိဆောက်ပြီးပါလို့ဒီမှာရ
ဒါအပြင်လူစုလူဝေးကြားမှာအလုတ်လုတ်ကိုင်းနေကြတဲ့ရွှေပြောင်းအလုတ်သမားတွေအနေနဲ့လည်းကူးစက်မှုမရှိအောင်ကြိုတင်ကာကွယ်မှုတွေသတိထားလှုပ်ဆောင်မှုလိုတယ်လို့ဆိုပါတယ်။ထိုင်းအစိုးရကတော့ဗိုင်းရပ်စ်မျိုးကွဲသစ်အတွက်ကာကွယ်ဆေးတွေကိုအပီလာနောက်ဆုံးပတ်တွေကလေးကဆေးရုံတွေမှာအခမဲ့ထိုးပေးပြီးပိုးပြန့်ပွားတာတွေကိုကာကွယ်ထိန်းချုပ်ရင်းစီးပွားရေးလုပ်ငန်းတွေကိုမထိခိုက်အောင်ပြင်ဆင်ထားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ရှင်။ကျွန်မညညွန်လွန်ပါ
ထိုင်းနိုင်ငံတဝန်းကိုဗစ် -19 ကူးစက်မှုနှုန်းဒီနှစ်ပိုင်းမှာဒီမြင့်တက်လာနေတဲ့အခြေအနေမှာမြန်မာတွေလည်းပါဝင်နေတဲ့အကြောင်းကိုမတ်ညိုညိုလင်းကဗန်ကောက်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်စတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA American တန်ရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုရုပ်သံကပါတပြိုင်ညက်တည်းထုတ်လွှင့်ပေးနေတာကိုရှုစားနားဆင်နေရတာဖြစ်ပါတယ်ရှင်။
VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေတိုက်ရိုက်နားဆင်နေရတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စိုက်ကလုန်းမိုခါဒန်တင့်ခဲ့ရတဲ့ဖြစ်ရပ်ကိုဒဇာကန်ဖြစ်နဲ့အသုံးချပြီးတော့နိုင်ငံရေးကစားနေတယ်ဆိုရင်နောက်ထပ်အသက်ပေါင်းများစွာဆုံးရှုံးသွားနိုင်ပါတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်လူမှုဘေးဒဏ်ခံနိုင်စွမ်းတိုးမြင့်ဆောင်ရွက်ရေးအဖွဲ့ကကိုဇော်ဇော်ထွန်းကိုဒီအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားပါတယ
်ကိုဇော်ဇော်ထွန်းရဲ့ VOA ကိုတွဲဆုံမေးမြန်းဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ဗ
ျဟုတ်ကဲ့ကိုဇော်ဝင်းလိုင်ရဲ့ကျေးဇူးတင်နေခင်ဗ
ျဟုတ်ကဲ့ဒီလိုပါအခုကိုဇော်ဇော်ထွန်းဟာစစ်တွေမြို့သားလည်းဖြစ်တယ်ပေါ်ဒီဆိုက်ကလုန်းဒီမိုခါမလာခင်ကတည်းကနေပြီးတော့စစ်တွေမှာတောက်လျှောက်ရှိတယ်ပြီးသွားတော့လည်းအခုရှိနေတာပဲပေါ့နော်တောက်လျှောက်မုန်တိုင်းထွက်သွားတဲ့အချိန်မှာလဲဆိုတော့မုန်တိုင်းပြီးတဲ့အချိန်ကနေစပြီးအခုအချိန်ဒီတောက်လျှောက်ဒီမုန်တိုင်းနဲ့ခံခဲ့ရတဲ့ဒေသတွေကိုကိုယ်တိုင်သွားပြီးတော့ဟိုအကူအညီလှုပ်ဆောင်ပေးနေတာတွေကျွန်တော်တို့တွေ့ရပါတယ်အဲ့တော့ကိုစောစောထွန်းအခုသွားခဲ့တဲ့နေရာတွေမှာတွေ့ကြုံရတဲ့အခြေအနေလေးတွေကိုအရင်ကျွန်တော်တို့အကြံပြင်းလေးပြောပြလို့ရမှာဗျာ
ဟုတ်ကဲ့ကိုစိုးနိုင်ရဲ့ကျွန်တော်ကိုယ်တိုင်သွားခဲ့တာကတော့ဒီပေါ်တကျွန်းမြို့နေရဲ့ဝစီနာမြို့နေပေါ့နော်စစ်တွေကတော့ကျွန်တော်ရဲ့ဇာတိမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကရှိနေတာပေါ့လေစစ်တွေရဲ့ရှင်တို့ကျွန်တော်သိနေတာပေါ့အဲ့တော့နောက်ပြီးတော့မှဒီကျွန်တော်ရဲ့ဝန်ထမ်းတွေကဒီကြောက်တော်များဦးမင်းပြအဲဒီသုံးမျိုးနေမှာဟိုရှိကြတယ်ကိုရေဆိုတော့သူတို့စီကလည်းပဲဒီတတိယချက်တွေကိုတွေ့နေရတယ်ပေါ့လေနော်ဟိုဗီဒီယိုရုပ်သံမတက်နေတက်ဖို့တွေ့နေရတယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့အဲ့ဒီကိုယ်တိုင်စင်ခဲ့ကိုယ်တိုင်ကိုယ်စင်ခဲ့တဲ့တွေ့ရှိခဲ့တဲ့အနေထားရေနောက်ပြီးတော့မှမြေပြင်မှာရှိနေကြတယ်ကျွန်တော်တို့ဝန်ထမ်းတွေစီကနေပြီးတော့မှဘာတနည်းပြဖို့မှုတွေပေါ့နော်ဒါတွေကိုကြည့်နေလို့ရှိရင်ဟိုကျွန်တော်တို့တော်တော်လေးတော့ဒီပြည်သူလူစီမှာကျုံနေရတဲ့ဒုက္ခတွေပေါ့လေနော်ဒုက္ခတွေပဲဆိုပါစို့ဗျာအခက်အခဲတွေကိုတော့တော်တော်လေးသိခဲ့ရတာပေါ့နော်ကျွန်တော်တို့က
ဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့လက်ရှိအနေအထားအခုဒီနေ့ကျွန်တော်နဲ့ကိုစောထွန်းနဲ့ပြောနေတဲ့အချိန်မှာဆိုရင်ရောဘလောက်အားရစရာကောင်းပြီလဲအချိန်နေကောင်းသလ
ားเออမကောင်းဘူးလို့ပဲပြောရမယ်ကိုရေမကောင်းဘူးလို့ပြောရမယ်ပေါ့နော်ဟိုကျွန်တော်တို့အာဒီအခုနေနေထားမှာအရင်ပေါ်တူမြင့်ဆောင်ရွက်တဲ့အနေထားတွေကိုဟိုကျွန်တော်နေဆိုလို့ရှိရင်ပေါ့လေဒီနားလေးတော့အရှင်နဲ့တုတ်ပြီးတော့မှအရှင်ထုတ်ပြီးတော့စဉ်းစားမင်းနေတာပေါ့နော်ကျွန်တော်ကဟိုဘလို့ပေါ်ရှာမှုရရှိတယ်လေပေါ့အာဒီမှာတော့ဒီကဒီဆုံးမှုတွေနေလို့လာတော့မသိဘူးနော်เออ now ငငင်းနောက်ခံလေးအရှင်လေးဆိုင်ပါပေါ့ဗျာအဲ့တော့အခုတစ်ခေါက်မှာကတော်တော်လေးကိုနေခွေးတယ်ဟိုတိသတဲ့အခြေအနေတွေကနိုင်ငံတကာဖက်ကားနေပြီးတော့မှာဒီ government to government ပေါ့လေအဲဝင်လာတဲ့အစီအစဉ်တွေအញ្ញံဟိုအားနေတယ်ဒါပထမဆက်ကျွန်တော်မြင်ရတာပေါ့နော်နောက်တော့က UNIGO တွေရဲ့လုံးနိုင်ကန်တိုင်းချင်းရှိတဲ့အရှင်တွေပေါ့လေဟိုသူတို့ကတော့ဒီမွန်းမတ်ခင်ကာလမှာသူတို့ဖက်ကားနေပြီးတော့မှာထုတ်ပြန်ချက်တွေကိုဒီလိုဖေးရတယ်ပေါ့နော်အဲ့ဒီမှာသူတို့အနေနဲ့ဘယ်လိုပြင်ဆင်မှုတွေထားပါလဲဆိုတဲ့အကြောင်းကိုတွေ့ရတယ်ကျွန်တော်တို့ဒါမှမဟုတ်အဲ့ဒီပြင်ဆင်မှုတွေကသူတို့ပြင်ဆင်ထားတဲ့အတိုင်းပေါ့လေနော်ဒီတပည့်ကြော်ကြော်ကာလာအထိကိုဒီနေ့အထိပေါ့လေနော်တပည့်ကြော်ကာလာအထိမှာဟိုသူတို့ထုတ်ပြန်ထားတဲ့သူတို့ပြင်ဆင်ထားတဲ့အနေအထားတွေကိုကောင်းကောင်းကြီးကိုအသုံးချနိုင်တဲ့အခြေအနေကိုမတွေ့ရဘူးကြာကျွန်တော်တို့ကလေမတွေ့ရဘူးအဲ့ဒါလေးထုတ်ပြန်ရရှိတယ် နောက်တစ်ခုကပါလဲဆိုတော့ဒီကိုကြီးထပ်ပွဲမှုတွေကစားတွေကိုအပြင်ပေါ့နော်ဒီကုန်စည်စစ်ဆေးမှုပေါ့အခုကတော့ကျွန်တော်စီမှာကဒီဟိုအမိုးကားတွေအတွက်ကိုဟိုတာပေါ်လင်းစားတို့ဝက်တန်တို့နောက်ပြီးတော့မှအရှိခံအစားအသောက်တွေကအရေးကြီးလို့နေတာပေါ့နော်ကားလင်းကားလေးပေါက်နေတယ်ဒါပေမဲ့ဒီလိုအရှင်နေမျိုးတွေမှာဘာကြောင့်မို့လို့ပြည်မကနေပြီးတော့မှတော်လကောက်နိုင်ငံအင်းနေရှင်းနိုင်ငံတွေကတော့လကောက်ပေါ ရင်းနဲ့ဒီမရောက်လာတာလေးပေါ့ကျွန်တော်တို့ကဟိုမြန်မာနိုင်ငံမှာရခိုင်မှာတော့လကောက်ပေါ့နော်ကိုသိကြီးများအသိတွေရှိတယ်စီးပွားအသိပွေတွေရှိတယ်နောက်ပြီးတော့အဲ့လိုမျိုးဟာတွေကိုအသုံးပြုပြီးတော့မှဘာကြောင့်မို့လို့အလုံးကြီးတွေမရောက်လာတာလေးပေါ့ကျွန်တော်တို့ရှိရင်ဒီကိုသိတွေကအချိန်ကလူအရင်တည်းလူတွေကိုသိတွေကတည်ငြိမ်မှုတွေရှိမှာပေါ့နော်ဘဝကြတော့အဲ့ဒါလည်းမရောက်လာဘူးကြာအဲ့တော့ဘလို့အကြောင်းတရားတွေကဟိုဒါတွေကိုဟိုအဟဲတက်ဖြစ်နေတာလေဆိုတာမျိုးကဟိုမိခွတ်ထုတ်စရာဖြစ်ပါလေကြာဟုတ်ကဲ့ကို
ကိုတော်ထွန်းတို့သွားတဲ့လာတဲ့နေရာတွေမှာပေါ့အဟန္တာဖြစ်တာတွေရှိသလားအခုညီပေးတဲ့နေရာတွေမှာတဘောဟိုနေရာမသွားရဘူးဒီနေရာမလို့ကန့်တတ်တာတော့ပါလို့များကြုံရသလား
ကျွန်တော်တို့ကလည်းကိုအခုတော့ဇေကကြာတော့ဒီ gas system ကိုပဲပေးနေတဲ့ခါကြာတော့လေဒီကုန်စည်တွေကိုအများအပြားသိယူတဲ့ပုံစံမျိုးတွေကတော့သိမရှိနေဘူးပေါ့နော်ဟိုအဲ့လိုမျိုးသိယူဖို့အတွက်ကလည်းဒီဒေတာစင်ကွဲထိမှာကပုံပစ္စည်းတွေကလွယ်တဲ့ပုံပစ္စည်းတွေကအလုံးလုံးမရှိနေဘူးမရှိတော့ကျွန်တော်တို့ကလောလောဆယ်ပေါ့နော်မြေမြန်စံလေးဆိုလို့ရှိရင် cash ကိုပေးနေတာပေါ့နော်အဲ့တော့ဟို cash pay နဲ့အရင်ထားမှာကကြတော့ဟိုသိပြီးတော့မှဟိုတာစီပေးပေးတာဒီလိုတော့မချုံရဘူးပေါ့နော်ဟိုဒါပေမဲ့လေဒီ UN နဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကသဘေကူညီမှုနေအတွက်ကိုကြားလို့ရှိရင်ဟိုသူတို့ညီနိုင်မှုနေအထက်မှာဟိုသူတို့ကတော့အခက်ခဲနေရှိနေတာပဲအသစ်တွေရှိနေတယ်လို့ပဲသူတို့ပြောတာပေါ့နော်ညီနိုင်တွေလို့ပဲပြောနေတာပေါ့ဒါပေမဲ့လေကျွန်တော်တို့ကအသေးစိတ်လေးသိရှိနေကျွန်တော်တို့ကအခုပြဿနာကဘာလဲဆိုတော့ဒီအခွေးဒီအစိုးရအခွေးစီတွေအပါအဝင်ပေါ့နော်အနာပိုင်တွေ UN အခွေးစီတွေနဲ့ဒီ NGO တွေအပါအဝင်ဒီအခွေးစီတွေဘက်ကနေပြီးတော့မှဟိုကွင်းလင်းမိသားတဲ့အသေးစိတ်ကြတဲ့အချက်လက်တွေကိုထုတ်ပြန်ပြောလို့ဆိုတာမရှိနေဘူးမရှိနေတော့ခက်ခက်တာကိုသိတယ်ဘလို့ခက်ခက်တာကျွန်တော်မသိနေဘူ
းကေဇေးကြီးတောင်မှကျွန်တော်တို့ကကောင်းကောင်းမွန်မွန်မလုပ်နိုင်သေးတဲ့အခုရှေ့မြောက်သွားတဲ့အတိုင်းဆိုတော့ပြန်လဲထူထောင်ရေးကရောဘလောက်တောင်များခက်ခက်ကြအောင်မလဲပေါ့နော်ဟိုကေဇေးကြီးဒီမှကျွန်တော်တို့ကထူထောင်ရေးပြန်လုပ်ကြရမှာဟုတ်တယ်ဟုတ
်ဟုတ်အခုပွာလေးကိုသုံးနိုင်ကျွန်တော်တို့ကဒီပြည်ထောင်ရေးဆိုတာကသူကဟိုအစင်းသိရှိတာပေါ့လေနော်ဟိုအစောပိုင်းမှာတော့ဗျာကျွန်တော်တို့ကဒီ rapid response ပေါ့နော်ဒီရှင်းရှင်းတူးမြင့်ဆောင်ရွက်တဲ့ကိစ္စမျိုးတွေလိုရတာပေါ့ကျွန်တော်တို့ကအဲ့ဒါကိုမြင်ဆင်လို့ရှိရင်ဒီဟိုပြည်ထောင်ရေးကိစ္စတွေမှာဟိုအချင်းပြောတာပါကျွန်တော်ကဟိုပို့ပြီးတော့မှမြင်ဆင်တွေ့ခုတာပေါ့လေဟိုထူထောင်တာပို့တွေ့ခုတာပေါ့အခုကပြည်ထောင်ရေးကိစ္စမျိုးတွေကိုစဉ်းစားလို့မရသေးဘူးကျွန်တော်တို့ကဒီလက်ရှိအရေးပေါ်ပေါ့နော်တူနေရတယ်ဒီဟိုအမိုးအကားရဲ့ရရှိမေးကိစ္စတွေအစားသောနော်ဟိုစေဝတောင်းရီတုံးရီဒီကိစ္စတွေမှာတော့ကပဲအရင်ကိုကြက်ကြက်နေခါကြတော့ပြင်ဂျွန်ဝေးဆိုတဲ့ကိစ္စကပူချာလိမ့်မယ
်ဆိုတော့အခုဟာဟိုရှေ့ရဲ့ကြော်သွားပြီနောက်နှစ်ပတ်ပြည့်မယ်သုံးပတ်ပြည့်မယ်လေးပတ်ပြည့်တဲ့အထိဟိုကယ်ဆယ်ရေးတောင်မှမလုပ်နိုင်သေးဘူးဆိုရင်ကျွန်တော်တို့အဲ့လိုမျိုးနောက်ဆက်တွဲဒီအဟာရချုပ်တဲ့တာအပါအဝင်ပေါ့နော်နောက်ဆက်တွဲစိုးကျိုးတွေထပ်ပြီးတော့များကြုံတွေ့ရမလားခင်ဗျာဘယ်လောက်ထိများကိုဇော်ထွန်းတို့စိုးရင်ပူပါမှုရှိတယ်လဲအဲ့ဒီပိုင်းမှာ
ဟိုတေချာလာပေါ့ကွာဟိုဒီအရေးပေါ်သူမြဆောင်ရင်ပြီးတော့မှလိုအပ်မဲ့ကိစ္စလေးတွေကိုမြင်းမြင်းစဲမလို့နိုင်တာလဲအမြပေါ့နော်နောက်ဆက်တွဲဒီကလက်လက်မဲ့ကိစ္စတွေအများကြီးပဲပေါ့နော်သူတို့ကအခုပြောသလိုပဲချက်မိုက်ကိစ္စကတော့အဓိကကြရမှာပဲမပွက်ကြလို့ရှိရင်ဟိုအဖျားရောဂါတွေနော်ကိုပြေဝင်ချင်တော့ပါလေအာရှူတွေမှုနဲ့ပြသက်ပြီးတော့မှနောက်ဆုံးများဒီစေပတ်ဆရာတိကိုက်ပြီးတော့မှကိစ္စတွေကလည်းအသာလာမှာပေါ့လေကျွန်တော်တို့ကအတန်ကိုတော်ရဲစိုးရင်နေပို့ပေါ့နော်ရဲစိုးရင်နေအဲ့တော့ဘာပေါ်တလေဆိုတော့ကျွန်တော်တို့ကဒီနိုင်ငံနောက်ခက်အခြေအနေလေးကျွန်တော်ကဟိုစဉ်းစားတယ်ပေါ့လေနော်ဟိုဟိုဒီနိုင်ငံကတော့2008ကကြတော့မြန်မာနိုင်ငံကဒီမိုကရေစီအပြောင်းလဲအတွက်ကိုတာဆူနေတဲ့ကာလနော်ဟိုပြည်သူကိုအခြေပြုပြီးတော့မှဒီနိုင်ငံရဲ့စီမံချုပ်မှုတွေကိုဒီဆောင်မဲ့အတွက်ကိုပြင်ဆင်တဲ့ကာလဖြစ်တဲ့လို့ကြောင့်မို့လို့အဲ့ဒီအခြေအနေနဲ့အခုလို နိုင်ငံကနေပြီးတော့မှတစားစီပြိုးပြဲနေတဲ့အနေအထားမျိုးမှာပြည်သူကိုဟိုဝန်ဆောင်ပေးနိုင်ခြင်းမရှိနေတဲ့အနေအထားမျိုးတွေမှာတော်တော်ခက်ခဲနေဗျာကိုလိုရှင်နာကတော့လက်ရှိလုံးနိုင်ငံတိုင်းရှိရှိတဲ့တာဝန်ရှိနေတဲ့အစိုးရတွေတော့မှပဲဟိုဟိုကောင်းကောင်းကြီးကိုမလုံးနိုင်ဘူးဆိုလို့ရှိရင်နော်သူတို့ဘက်ကတာဝန်ယူနိုင်မို့နော်သူစုံမှုတွေမလုပ်နိုင်ဘူးဆိုလို့ရှိရင်ဟိုတခြားဟိုကုညီပေးနိုင်တဲ့နိုင်ငံတွေအကွေးစီတွေဘက်ကတော့ပို့ပြီးတော့မှခက်တာပေါ့ဗျာနော
်
အဲ့တော့ဒီအားတွေအကုန်လုံးကပြည်သူတွေကခင်ရမှာဗျာခင်ရမှာအဲ့တော့ဟိုဒီရခိုင်မှာဖြစ်တဲ့မူလနဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှလက်တလော့အသေးပြောင်းမရှိခင်ဘူးဆိုတဲ့ဟာလေးတွေနဲ့ဟိုတွဲပြီးတော့မှစေအင်းတွေတော့မရဘူ
း
ကျွန်တော်ကဒီတိုင်းရဲ့ဘုံလို့ပို့ပြီးတော့စိုးရင်လေ
ရ
ေရှည်ကတတော်ကိုစူးစူးဝအချင်းတွေဖြစ်လာမယ်ပေါ့နော်ကျွန်တော်တို့ကတတော်ကိုတိမှုရတဲ့အချင်းတွေမှာရှိပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျ
ာဟိုနောက်ပိုင်းမှာတဖြည်းဖြည်းနဲ့တည်လာမယ့်ပမာဏကတင်ငနေနဲ့ကိုပူလာနိုင်ကောက်နိုင်ပူလာနိုင်တယ်အခုလိုမျိုးဟိုပေါ့နော်ဒီမြမစနဲ့နိကွေတွေလို့ရှိရင်ပေါ့နော်မြမစနဲ့မလုံးနိုင်မဲ့နိကွေလို့ရှိရင်နောက်ပိုင်းကတတော်ကိုစူးစူးဝဖြစ်လာမယ့်အချင်းတွေရှိပါတယ်တော့ဟုတ်ကဲ့
လက်ရှိအခြေအနေအရဆိုလို့ရှိရင်ကိုစောစောထွန်းအနေနဲ့ဒီဟိုပေါ့အရေးပေါ်ဒီကိစ္စကိုဖြေရှင်းဖို့အတွက်အရေးပေါ်အလိုအဆုံးအချက်တွေ1 2 3 4သဘောတင်ပြခွင့်ရမယ်ဆိုရင်ဘယ်ဟာတွေက1 2 3 4သဘောရေးကြည့်တဲ့အလိုက်ပေါ့နော်ဖြစ်မလဲအဲ့ဒါကျွန်တော်တို့3ချက်လောက်သဘောကအခုမဖြစ်မနေကျွန်တော်တို့မြန်လုံးမှရအောင်မယ်ဆိုတဲ့အနေအထားမျိုးပြောပြပေးလို့ရ
ဟုတ်ကဲ့ဟိုပထမဆုံးအချက်ကလေဒီလူတွေကအမိုးကအခုရောက်ဖို့ကအရေးကြီးတယ်ဗျာအဲ့ဒီမှာဟိုအဲ့ဘောမိန်းတန်းတင်တာရှိတယ်မျိုးပေါ်တော့ကိုပြပြီးတော့မလုပ်ရဘူးပေါ့နော်ဟိုအကုန်လုံးဒီလူတွေအကုန်လုံးပေါ့နော်ဒီတစ်ခွက်ရတဲ့လူတွေအကုန်လုံးဆိုတာမှလည်းဒီကနေ့လူတွေကလည်းအကုန်လုံးရှိနေတာကျွန်တော်တို့ကအဲ့လူတွေစီကိုညာရင်ပြပြပြအမောကတော့အောက်ကိုရောက်ရှိဖို့အရေးကြီးတယ်အဲ့တော့တာပေါ်လင်းစလားတဲမို့လားတခုခုတော့စီစီပြရမယ်ကျွန်တော်တို့ကဒါပထမဦးစားပေးပေါ့နော်ဒုတိယကရတော့ပထမဦးစားပေးတဲ့တိတ်ပြီးတော့မှဟိုဟိုအကြာကြီးလို့ရမယ့်ကိစ္စတော့မဟုတ်ဘူးတပြိုင်တည်းလို့မယ့်ကိစ္စတော့ဖြစ်တယ်အဲ့ဒါပါလေဆိုတော့အစားအသောက်စနေခါပေါ့ဗျာစနေခါကျတော့ဆယ်လားကျွန်တော်တို့ဂျုံအိုပိုခေါက်ဆွေးလားခေါက်ဆွေးလျှောက်လားနောက်မဟုတ်ရင်ပဲအဟာရဘစ်ကစ်လားတခုပေါ့လေနေသားမှရှိတဲ့ဟာမျိုးလားဒါတွေကိုမြေမဲ့ဆယ်လေးအကုန်လုံးစီကိုရောက်အောင်လုပ်လေပြောရမယ်ဗျာနောက်တောင်းရင်တုံးရင်ကိစ္စတောင်းရင်တုံးရင်ကဟိုမိုးကားလေးမရောသေးဘူးလက်ရှိရေတွင်းရင်ကလည်းဟိုပြည့်စစ်နေပြီအဲ့တော့ဒီကာလာနေမှာဟိုရေရရှိအောင်တောက်ရတော့ရချက်ဘယ်လိုလုပ်မလဲဒါကအမြင်မြင်ဆင်လောမယ့်ကိစ္စတွေဒီတော့ခုကတပြိုင်တည်းလောမယ့်ကိစ္စတွေဖြစ်နေပေါ့နော်ဒါတွေကိုမလို့လို့ရှိရင်နောက်ဆက်တွဲကိစ္စတွေကအများကြီးပဲဗျာတတော်ကိုသွားဖြစ်ပြည့်ရှိနေရှိတယ်အဒါလေးတွေကိုနိုင်ငံရမကစားပါနဲ့အန်ဒါပိုင်တွေကပေါ့နော်ဟိုအန်ဒါပိုင်တွေလို့လည်းကနေရှိတဲ့သူတွေကဒါကိုပြည်သူကိုတကယ်စီတာထားပြီးတော့မှလုပ်ပါဟိုမီဒီယာပေါ်မှာပေါ့နော်အဲ့လိုမျိုးနိုင်ငံရကစားတဲ့ပြည်သူတွေကိုမလုပ်ပါနဲ့တကယ်စီတာထားပြီးတော့လုပ်ပါပေါ့နော်ဟိုကိုကြီးထပ်ပဲလေအခွင့်အရေးတွေကလည်းကိုကြီး profile တွေကိုပြင်ဖို့အတွက်ပဲမလုပ်ပါနဲ့တကယ်ပဲသတိရလုပ်ကြပါပေါ့နော်နောက်တော့ကနိုင်ငံတကာဖက်ကားလေးပဲကမ္ဘာနိုင်ငံတွေမှာခက်ခဲရှိတဲ့ကျွန်တော်သိတယ်ဒါပေမဲ့ဒီမှာလည်းတော်တော်စိုးရွားကြုံနေရမယ့်အခြေအနေမှာရှိတဲ့အတွက်ကြောင့်မလို့ဒါကိုလေးပဲရှင်းဖို့ပြီးတော့မှနိုင်ရှင်းပြီးတော့မှ review ဆက်ပေးပါအလေးထားပေးပါလို့ပြောရှင်းပါတယ်ကိုကြီ
းဟုတ်ကဲ့ကိုစောထွန်းကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုဖြစ်ပြတဲ့အတွက
်ဒါကတော့
ကိုကြီးကျေးဇူးတင်တယ်ကိုစိုးဝင်လာရဲ့ကို
ဒါကတော့ရခိုင်ဆိုင်ကလုန်းအလွန်ကူညီကယ်ဆယ်ရေးအခြေအနေတွေကိုကိုစောစောထွန်းကိုကိုစောဝင်းလိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ပြပေးကြပါတယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဆိုင်ကလုန်းမုန်တိုင်းမိုခါဒဏ်သင့်ခဲ့တဲ့မြန်မာပြည်တွင်းကဒေသတွေအားလုံးမှာစိုက်ပျိုးရေးနဲ့ရေလုံငန်းကဏ္ဍတွေမှာတိတိတသားထိခိုက်တက်ရောက်ခဲ့ပြီးတော့အသက်မွေးဝမ်းကြောင်းအတွက်အရေးပါတဲ့ပိုင်ဆိုင်မှုတွေအကြီးအကျယ်ဆုံးရှုံးခဲ့တယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်အသက်မွေးဝမ်းကြောင်းအတွက်စိုက်ကလုန်းမိုခါမုန်တိုင်းဒဏ်သင့်ခဲ့တဲ့သူတွေနီးလန်းရှာပြီးတော့ကြိုးပမ်းနေကြတဲ့အကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တိန်ကီထိုက်တင်ဆက်ပေးထားပါတယ
်ဟုတ်တုံရသည်နီးကပ်လာနေပြီဖြစ်တဲ့မြန်မာနိုင်ငံမှာမေလ14ရက်နေ့ကဝင်ရောက်တိုက်ခတ်သွားတဲ့အင်အားအလွန်ပြင်းစိုက်ကလုန်းမုန်တိုင်းမိုခါဒဏ်သင့်သူတွေအတွက်ခုလုံရေးစခန်းတောက်သုံးရည်နဲ့ရေးပေါ်ဆန်းနှရစ်ခါထောက်ပံ့နိုင်ရေးလူသားချင်းစာနာကူညီမှုဆိုင်ရာအဖွဲ့အစည်းတွေအားစိုက်ကြိုးပမ်းနေကြပါတယ် မုံတိုင်းတန်အဓိကခံရတဲ့ရခိုင်ပြည်နယ်တွင်းမှာအကူအညီပေးရေးလုပ်ငန်းတွေရှိနေပြီဖြစ်ကြောင်းမင်းပြဒေသခံဦးတန်းဝင်းလှိုင်က VOA ကိုပြောပါတယ
်။ဒေသကြီးအဓိကသွားတော့စစ်တွေနဲ့ရသေးတော်ဘက်ကိုများတော့ခင်ရ။တနေ့ကိုမနေ့ပါဘူးကားကတော့ကျွန်တော်လက်ကားမောင်းနေတော့တနေ့တွေ့နေရတာပဲ။ဒေသကြီးကားအဲ့ဒီမှာပြည်နိုင်နေတဲ့ဆင်းဆင်းဝါးတဲ့ကားရောတွေ့နေ။
စစ်တွေရသေးတောင်တို့နဲ့နှိုင်းရှင်ရင်ထိခိုက်မှုနည်းတယ်လို့မင်းပြဒေသခံတွေကပြောပေမဲ့အကူအညီတွေကတော့လိုအပ်နေပါတယ်။မင်းပြမြို့နယ်ရေးပေါ်လူမှုကူညီရေးကော်မတီကဦးဦးကျော်ထေးက VOA ကိုအခုလိုပြောပါတယ
်။ဒီနေ့ဒီတော့ကျွန်တော်တို့မြို့ကိုကူညီပေးခြင်းအားရဖြတ်လာရေးအဖွဲ့အစည်းတွေတော့ NGO တွေ NGO တွေတော့အခုချစ်တော့မရှိသေးဘူးခင်ဗျာ။မနေ့ကဒီတော့ကျွန်တော်ဆက်သပြီးတော့မေးလာတော့ရှိတယ်အချက်အလက်တွေရနိုင်မလား။အခုဒီကူညီလို့ရတယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီရင်းကအပေးစီတူကတော့မေးလာတာရှိတယ်။တခြားဘာအပေးစီမှာတော့ကျွန်တော်တို့ကချိတ်ချိတ်လို့မေးလာတာတွေတော့မရှိသေးဘူးခင်ဗျာ။
လုံငန်းအဖွဲ့ခုနှစ်ခုနဲ့သူတို့ရဲ့အဖွဲ့ခွဲတွေနဲ့ပူးပေါင်းဆောင်ရွက်ပြီးကုလသမဂ္ဂလူသားချင်းစာနာကူညီမှုဆန်ရယုံကမေလ29ရက်နေ့မှာမိုးခါဆိုက်ကလုန်းတန်တင့်မှုဆန်ရအစီအခံစာထုတ်ပြန်ချက်မှာတော့အကူအညီပေးရေးအဖွဲ့အစည်းတွေကခွင့်ပြုချက်ရထားတဲ့ဒေသတွေနဲ့အထောက်အကူပစ္စည်းတွေရှိတဲ့ဒေသတွေမှာအကူအညီတွေပေးအပ်နေပေမဲ့လိုအပ်နေတဲ့လူမှုအတိုင်းအဝိုင်းတွေကိုကူညီနိုင်ရေးအတွက်ရန်ပုံငွေထပ်ပြီးလိုအပ်တယ်လို့ဝင်ရောက်သွားလာခွင့်လည်းလိုအပ်တယ်လို့ဖော်ပြပါတယ်။ကြီးပါကအနေနဲ့မြန်မာနိုင်ငံတွင်းမှာကုန်စည်တွေတည်ယူပို့ဆောင်ရေးအစီအစဉ်နဲ့အတူသတင်းနှစ်ပတ်ဖြန့်ဝေရေးအစီအစဉ်အတည်ပြုချက်ရဖို့စောင့်ဆိုင်းနေကြောင်းလည်းဖော်ပြပါတယ်။ရခိုင်ပြည်နယ်တွင်းမှာတော့လမ်းပန်းဆက်သွယ်ရေးလုပ်ငန်းတွေပြန်လည်စတင်နေပြီဖြစ်ကြောင်းရွှေပြည်တံအမြန်ရေရင်လုပ်ငန်းရဲ့ဘူးတီတောင်ကိုစလဲဦးညီက VOA ကိုပြောပါတယ်။
ဒီဘူးတော့ဒီကတော့ကားရတော့ထွက်နေပါပြီ။နောက်ကျွန်တော်တို့ဒီအမြန်ဂျင်းကသူ့ကြောင့်စစ်တယ်ထွက်တာတော့၃ရက်ရှိပါပြီ။20နှစ်လေးကသွားထွက်ပါတယ်။အဲခီးတော့ပါသေးတယ်ဗျာ။ခီးတော့နည်းနည်းအဲဘိုးတော်မနေအဲ။ဘုံလိုက်ရင်လည်းဒီအဲနည်းနည်းနိုင်ဘူးတော့ဒီဝေးက
မကြခင်စတင်မဲ့စိုက်ပျိုးရေးရာဒီမှာတော့ဒေတာတွင်အလုတ်အကင်ပြန်ကောင်းလာဖို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်
။ကျွန်တော်တို့ဒီမှာအဓိကလုပ်ငန်းတွေကတော့သုံးပြီးတော့တုတ်တုတ်လို့ကသုံးပြီးရတော့အိန္ဒိယသုံးပြီးမောင်းလာရှိရအဲ့ဒါသူတို့ကသိအလုံးဖြစ်ဘူးအစီအထောင်ရောရှိတယ်နော်ပြီးတော့အလုံးတမားတွေပါလေအလုံးလည်းမဖြစ်နေအဲ့လိုပါဒါကကျွန်တော်လေအလုံးကခင်နေတာသာတော့မှအဲ့မှာအလုံးဖြစ်မလားတော့ပြောတယ်ဘူ
းခီးတယ်နဲ့ကုန်စည်သေးယူပို့ဆောင်ရေးလုပ်ငန်းတွေမှာတော့ဈေးစက်ကတက်လာတာမျိုးတွေရှိပါတယ်ကားလုပ်ငန်းရှင်ဦးတန်းဝင်းလှိုင်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်မင်းများစစ်တွေအရပုံမှန်ဈေးနှစ်ပေါင်းညာဦးစစ်တွေကအရင်တော့မုံတိုင်းမဖြစ်ခင်ဟိုအဖို့ဟိုအရင်ပုံမှန်ကြီးကပေါင်းခွဲမုံတိုင်းဖြစ်ခါဒီမှာ4000ကျောက်ပါတယ်မုံတိုင်းဖြစ်ပြီးတော့တရောင်2000ခွဲလို့ကြာရောက
်ရခိုင်ချင်းမကွေးစကိုင်းနယ်ကချင်းပြည်နယ်တို့အတွင်းကစိုက်ကလုံးမုံတိုင်းတန်းအစိုးဆုံးခံရတဲ့တသန်း6သိန်းတော့ပြည်သူတွေကိုကူညီထောက်ပံ့နိုင်ရေးအတွက်ကုလသမဂ္ဂကဒေါ်လာ333သန်းရရှိရေးကြိုးပမ်းနေပါတယ်စိုက်ပျိုးရေးလုပ်ငန်းနဲ့ရေလုပ်ငန်းကဏ္ဍတွေတည်တည်တတ်တတ်ထိခိုက်တက်ရောက်ခဲ့တာကြောင့်အတမွေးဝမ်းကြောင့်အတွက်ရေးပါတဲ့ပိုင်ဆိုင်မှုတွေအကြီးအကျယ်ဆုံးရှုံးရပြီးရေရှည်ဆန်းနဲ့ရိတ်ခါဖုလုံးမှုအတွက်ချီးကျူးမှုဖြစ်စေတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။မုံတိုင်းတန်တဲ့ဒေသတွေမှာတော့စီးပွားရေးကပုံမှန်ပြန်လဲလဲပတ်နိုင်တဲ့အခြေအနေမျိုးမရှိသေးပါဘူး။ဒါပေမဲ့မုံတိုင်းတန်တဲ့ဒေသတွင်းမှာနီလန်းရှာစူးစမ်းနေကြပါတယ်။ဘူးဒီတောင်ဒေတာကံဥညေက VOA ကိုအခုလိုပြောပါတယ
်။စီးပွားရေးကတော့ပုံမှန်တော့မဖြစ်သေးဘူးခင်ဗျာ။ကျွန်တော်တို့ကစီးပွားရေးပုံမှန်ဖြစ်နေဆိုတော့ဒီပြည်မကပုံပစ္စည်းတွေပေါ့နော်။အဲအဝင်ထွက်တဲ့ကောက်ဖို့လိုပါဘူးနော်။အခုကစစ်စစ်ကနေကျွန်တော်တို့ပုံသင်းမော်တွေမလာနိုင်ဘူး။အဓိကကျွန်တော်တို့ခြေကဘယ်လိုပြောရမလဲ။ကျွန်တော်တို့ခြေမှာကတော့ကုန်လာတာတော့စစ်တွေကနေကုန်ကားတွေပေါ့နော်။ရတဲ့နေရဆိုတော့ဖြစ်တယ်လို့ပေါ့နော်ကျွန်တော်တို့ဒီမှာဖြစ်တယ်လို့လောက်တိုက်စားရမရတာပေါ့နော်အဲစီဝေးကတည်းကတည်းဖြစ်တယ်နောက်ပြီးတော့လည်းလုံးလက်စားတွေကတော့နည်းနည်းအခက်ခဲပေါ့နော်အလုပ်ကတည်းလုံးလည်းမဖြစ်တာပေါ့နော
်မုံတိုင်းတန်ကြောင့်ထိခိုက်ပျက်စီးရတဲ့စီးပွားရေးလုပ်ငန်းတွေလည်းပြန်လဲထူထောင်ဖို့လိုအပ်နေတာပါအများစုကတော့ကိုတူကိုတဆောင်ရွက်ချက်ရမယ်အနေအထားဖြစ်ပါတယ်မင်းပြဒေတာကံဦးတန်းဝင်းလိုင်က VOA ကိုအခုလိုပြောပါတယ
်။ဟုတ်ကျွန်တော်တို့ပဲကျွန်တော်တို့ဒီမင်းပြမြောက်ဦးကြောက်တော်ကြောက်တော်တော့ဒီကြောက်တော်တော့ဆံကက်တွေတော့တော်တော်ထိပါရဲ့။မင်းပြမြောက်ဦးကြတော့အဲ့လောက်ထိမထိဘူး။မထိရတော့ပုံမှန်တော့အလုပ်တွေကတော့ပြန်လုပ်နိုင်တော့ကြောက်တော်ဘက်ကကြတော့ဆံကက်တွေကကြတော့ပုံမှန်ပြန်ရမ်းဖို့ကြတော့မဖြစ်နိုင်သေးဘူး။တရားမှာသူတို့ကလည်း60ရာခိုင်နှုန်းကလုံးဝသုတ်ပြတ်တော့ရတယ်။ဆံသပိုင်းတွေကအကုန်လုံးမိုးထိပါရဲ့။တို့ဘက်ကတော့လုပ်ငန်းအခုချိန်ကြီးတော့ပြန်မဆနိုင်ဘူး။
ไซโคลนหมู่ขาปีมาซี้ดิเปลี่ยนพ่นลาไปแม้อ အမိုးအကာအတွက်ခြေခံကုန်စည်တွေနဲ့စားတောက်ကုန်စည်တက်တာကြောင့်အရင်ကတည်းကချို့တင်နေတဲ့လူလူအတွေ့ပိုပြီးခက်ခဲစေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံအိုချာကထုတ်ပြန်ပါတယ်။မုံတိုင်းနံတင်ခဲ့တဲ့နိုင်ငံအနောက်မြောက်ပိုင်းဒေသတွေဖြစ်တဲ့ချင်းစကိုင်းမကွေးတို့မှလည်းခမန်းချီမြို့နယ်20တဲကကြေးရွာနဲ့ရက်ွက်150တို့ကလူပေါင်း132,000ကျော်ဟာပြင်းထန်ရေကြီးမှုတန်းတင့်ခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်ပါတယ်။အခြေခံအဆောက်အုံတွေပျက်စီးဖျက်ဆီးခံရသလိုမွေးမြူရေးတိရိစ္ဆာန်တွေကောက်ပဲသီးနှံတွေနဲ့ပိုင်ဆိုင်မှုတွေလည်းရေကြီးမှုကြောင့်ပျက်စီးပျောက်ဆုံးခဲ့ရပါတယ်ရှင
်။မတ်တန်ကြီးထိုင်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ရွှေပြောင်းလှုပ်သားကနေဘွဲ့လွန်ចောင်းသားဖြစ်လာသူနောက်အင်္ဂလိပ်စာသင်ကျင်လို့လေ့လာရင်းကနေထိုင်းနိုင်ငံရဲ့ချင်းမိုင်တက္ကသိုလ်မှာဘွဲ့လွန်ပညာတက်နိုင်တဲ့အထိဖြစ်ခဲ့တယ်လို့ဘွဲ့လွန်ចောင်းသားကိုနိုင်လင်းကပြောပါရယ်။မြန်မာနိုင်ငံတုန်းကသူက၄တန်းပဲအောင်ခဲ့ပါတယ်။ဒါပေမဲ့အင်္ဂလိပ်ဘာသာနဲ့လူမှုရေးသိပ္ပံဘွဲ့လွန်ဘာသာရပ်တွေကိုချင်းမိုင်တက္ကသိုလ်မှာသူသင်ကြားနိုင်မှုဘလို့စ조사အထောက်ခဲ့တယ်လဲဆိုတာကိုကိုနိုင်လင်းကိုမဆုမျက်မုံကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ဆက်ထားပါရယ်။
ထိုင်းနိုင်ငံထဲမှာဒီတရားမဝင်ရွှေ့ပြောင်းလုပ်သားအနေနဲ့အလုံးလုံးနေရပါပဲ။ပညာသင်ကျင်တဲ့ဆိုရင်သင်ယူနိုင်တဲ့နည်းလမ်းတွေရှိပါတယ်လို့ကိုရိုင်ပညာသင်နေသူတယောက်ကပြောပါရယ်။သူကတော့ဒီလက်ရှိချင်းမိုင်တက္ကသိုလ်မှာဘွဲ့လွန်မာစတာဘွဲ့အတွက်ကျောင်းတက်နေတဲ့ကိုနိုင်လင်းဖြစ်ပါရယ်။ရှမ်းပြည်နယ်ကနေ2008ခုနှစ်မှာထိုင်းနိုင်ငံထဲကိုဒီတရားမဝင်ခြေစင်ဝင်ရောက်ပြီးရွှေ့ပြောင်းလုပ်သားအနေနဲ့အလုံးလုံးခဲ့ရတာကနေချင်းမိုင်တက္ကသိုလ်မှာဒီဘွဲ့လွန်ကျောင်းတက်တဲ့အထိဘယ်လိုစ조사ခဲ့ရတယ်လဲဆိုတာကိုကိုနိုင်လင်းကိုမေးကြည့်ပြပါတယ်
။အခုလောလောဆယ်တော့ကျွန်တော်ကဒီချင်းမိုင်တက္ကသိုလ်မှာဒီလူမှုရေးသိပ္ပံမှာနော်အင်္ဂလိပ်လိုဆိုတော့ဒီ social science ကိုဟို specializing in development study အဲ့ဒီဘာသာရပ်ကိုတက်နေတယ်ပေါ့နော် international program မှာတက်နေတယ်။အာ second year ရောက်နေပြီပေါ့ပုံမှန်ဆိုလို့ရှိရင်တော့သူက2 program ဒါပေမဲ့တော်တော်များများကတော့ကျွန်တော်ဟို2ကျော်တယ်3နှစ်လောက်တော့တက်ရတယ်ပေါ့နော်ပြီးတော့ကြံတဲ့အချိန်မှာတော့ကုလောလက်ဆင်ကတော့ကျွန်တော် thesis လုပ်နေတယ် thesis လုပ်ရင်းနဲ့အဲ့လိုမျိုးကြံတဲ့အချိန်ကိုအားလက်တဲ့အချိန်ကိုစာတင်ပေးနေတယ်ပေါ့နော်စာတင်ပေးတယ်ဆိုတာလည်းပဲ GED အဓိက social study ကိုကျွန်တော်ကအဲ့လိုမျိုးဟိုအခွဲတစ်ခွဲမှာတင်ပေးနေတယ်ပေါ့နော
်ဒီမှာ GED ဆိုတာကတော့ဒီ American နဲ့ Canadian နိုင်ငံတွေမှာပေါ့နော်ဒီအထက်အတန်းအဆင့်အောင်ထားတာနဲ့ညီတဲ့ဟိုပညာရေးချင်းအသိအမှတ်ပြု certificate ကိုပြောတာပါဆိုတော့ကိုနိုင်လင်းကတကယ်တော့ပေါ့နော်ဒီထိုင်းနိုင်ငံထဲကိုတရားမဝင်ရွှေ့ပြောင်းအလုပ်သမားအနေနဲ့ရောက်လာတယ်ရောက်လာပြီးတော့မှဒီခက်ခက်ခဲခဲအလုပ်တွေလုပ်တယ်ပေါ့လေဆိုတော့အဲ့ဒီကနေမှအခုလက်ရှိမှာတော့ချင်းမိုင်တက္ကသိုလ်မှာဒီမာစတာဘွဲ့ဘွဲ့လွန်ကျောင်းသားတယောက်ချင်းနေဖြစ်နေပါပြီဆိုတော့အဲ့လိုမျိုးဖြစ်လာအောင်ပေါ့နော်ဒီပညာသင်နိုင်တဲ့နည်းလမ်းတွေကိုဘယ်လိုသိခဲ့လဲရှာခဲ့ရလဲဆိုတာကိုလည်းအရင်ပြောပြပါလားရှင
့်ဟိုပြောလို့ရှင့်အတိမိတ်ဆွေရင်းနေပေါ့နော်ဒီချင်းမိုင်မှာရှိတဲ့ Migrant Learning Center မှာအဲ့လိုမျိုးအင်္ဂလိပ်စာဆက်စားတော့အင်္ဂလိပ်စာဟိုအင်္ဂလိပ်စကားနည်းနည်းတက်ရှင်းတာလည်းပါတယ်ပေါ့နော်အဲ့တော့ကျွန်တော်ကအဲ့ဒီနောက်ဆုံးလုပ်တဲ့အလောက်ကဟိုတယ်မှာဆိုတော့ကိုက migrant လည်းဖြစ်တယ်အင်္ဂလိပ်စကားလေးတက်တယ်ဆိုလို့ရှိရင်ပြည်များနဲ့နည်းနည်းရှင်းလို့ရတယ်ပေါ့အဲ့ဒါကြောင့်လည်းပါတယ်ဟိုဝါသနာနဲ့အင်္ဂလိပ်စကားတက်ရှင်းတဲ့အတွက်ကြောင့်မလို့အဲ့ဒါတော့ကြီးရွယ်ချက်ပဲဆက်စားတော့ဒီလိုမျိုးတက္ကသိုလ်တွေဘာတွေတက်ရမယ်လို့လည်းဟိုမထင်ခဲ့ဘူးတိလည်းမသိဘူးပေါ့နော် 2013 လောက်ဆိုလို့ရှိရင်ဘာမှကိုမသိတာဘာလို့လဲဆိုတော့2013မတိုင်ခင်တော့ဆိုလို့ရှင်ဟို၄တန်းကျောင်းမဲ့ပြီးခဲ့တယ်ဒါပေမဲ့အင်္ဂလိပ်စကားဆိုလို့ရှင်ဟို ABC တောင်မှရအောင်မရခဲ့ဘူးအဲ့လိုမျိုးဒါပေမဲ့အဲ့ဒီတနှစ်2013ကနေပြီးစပြီးတော့အင်္ဂလိပ်စကားလေးနည်းနည်းဟိုနည်းနည်းပပပေါ့နော်တက်ထားတယ်ဘင်းကျောင်းကိုတိလိုက်တယ်ပေါ့နော်ဘင်း Education Foundation ကိုစာတိလိုက်တယ်အဲ့ဒီမှာ2014မှာစပြီးတော့စပြီးတော့ PGED တဘောမျိုးပေါ့အဲ့လိုမျိုး basic education GED ကိုဟိုသင်နိုင်ဖို့အတွက်တက်နိုင်ဖို့အတွက်ကိုနည်းနည်း social study တို့သင်္ချာတို့ပါတို့ပေါ့နော် science တို့အဲ့လိုမျိုး basic တွေ2014မှာတက်တယ်ပြီးတော့မှ2015လောက်ကျတော့အဲ့လိုမျိုးတခါတည်းပဲအဲ့ဒီဘင်းကျောင်းမှာပဲဟို GED program ကို join လိုက်တာပေါ့နော်ဟုတ်ကဲ့အဲ့ဒါမှ2015လောက်မှာ GED တစ်နှစ်လောက်ဟိုအပြေအဝါတက်လိုက်တယ်တက်ပြီးတော့မှဟို2016လောက်မှာဟို August လောက်မှာဖြည့်ပြီးတယ်ပေါ့အားလုံးDGD
လို့ဒီအင်္ဂလိပ်ဘာသာနဲ့သင်ရတဲ့ဘာသာရပ်တွေအတွက်ကိုဘယ်လောက်ထိပေါ့တော့ကိုကဟိုသင်နိုင်ဖို့အတွက်ခက်စူးစမ်းခဲ့ရတယ်ဆိုတာကိုလည်းပြောပြပါလားရှင
်ကျွန်တော်ကလည်းပြောမှဆိုလို့ရှင်တကယ်လည်းဟိုအဲ့လိုမျိုးအင်္ဂလိပ်စာကိုလည်းတက်ရှင်တဲ့စိတ်လည်းပါတာပေါ့နော်ဆက်စားလို့ရအောင်အင်္ဂလိပ်စကားနည်းနည်းဟို crazy ဖြစ်တယ်ပေါ့နော်အဲ့ဒါဆိုလို့ရှင်ကျွန်တော်ကအဲ့လိုမျိုးအလောက်မှဆိုလို့ရှင်လည်းအင်္ဂလိပ် တခြင်းတွေစကားတွေဗီဒီယိုတွေအားလိုက်ရှင်ကြည့်တယ်စာတွေပါတယ်ဟိုဆရာဆရာမတွေအရောင်ဟိုဟို assignment တွေပါတယ်မလုပ်ခိုင်းဘူးကိုယ်ကိုယ်တိုင်ပဲအဲ့လိုမျိုး sentence တွေပါတယ်မှားမှားမှန်မှန်ရေးတော့တခါကြလိမ့်ရင်ဆရာဆရာမတွေငါနင့်မခိုင်းဘူးနေပါလို့လောက်တော့အဲ့လိုမျိုးတွေပြောတာမျိုးတွေရှိရဲ့ဟိုကဟိုတက်ရှင်တာဟောနော်
GED certificate ရဖို့အတွက်ကကြတော့ဒီ beam ပညာရေး foundation ကနေပြောကူညီပေးတယ်ပေါ့လေဆိုတော့အဲ့ဒီကနေမှဒီချင်းမိုင်တက္ကသိုလ်ကိုဆက်တက်နိုင်ဖို့အတွက်ဟို scholarship ရအောင်ကောဘယ်လိုမျိုးစူးစမ်းခဲ့ရလဲရှင့
်2019တော့ GED လက်ပြီးပြီအာတက္ကသိုလ်လည်းဝင်ခွင့်ရတယ်ဟို scholarship လည်း prospect ဘာမှနေပြီးတော့ဟို scholarship ရတာပေါ့နော်တခုက prospect ဘာမှကသူက full scholarship တော့မဟုတ်ဘူးဒါပေမဲ့ဒီလိုမျိုးထိုင်းနိုင်ငံတို့ဆိုလို့ရှိရင်ရှေ့တောင်အာရှတဲ့နိုင်ငံဆိုလို့ရှိရင်အဓိကကျွန်တော်တက်တဲ့ချိန်မှန်တက်ကတူဆိုလို့ရှိရင်တော့ဟိုကိုတုံးတက်လို့ရှိရင်တော့လောက်တာပေါ့နော်ကြံတဲ့လုံငွေတွေဆိုလို့ရှိရင်တော့အဲ့လိုကြောင်းပိတ်တဲ့အချိန်ကြလို့ရှိရင်ကျွန်တော်ကဟိုကျွန်တော်ဆရာဆိုင်မှာစားတောက်ဆိုင်မှာအဲ့လိုမျိုးဟိုရအလုပ်လုပ်တာပေါ့နော်အလုပ်လုပ်ပြီးတော့အဲ့လိုမျိုးမရသေးကြောင်းပိတ်ရဆိုရင်ဟိုအလုပ်လုပ်ပြီးတော့ဟိုမမိုးရအောင်လို့အဲ့လိုမျိုး၄နှစ်လုံးတော့အဲ့လိုနဲ့ပဲလဲပတ်လာတာပေါ့နော်2021မှာ BA ပြီးတယ်ပြည်တာနဲ့ MA ကိုတခါတည်းရှောက်တာပေါ့နော် MA ရှောက်တဲ့အချိန်မှာလည်းကျွန်တော်ကဒီကျောင်းသားဟောင်းလေးဖြစ်တယ်ပေါ့နော်ဆရာဆရာမတွေကလည်းကျွန်တော်ကိုအားပေးတယ်အာတက်ချောက်ကြည့်ပါပေါ့နော်ဒီစိတ်ဝင်စားတယ်ဆိုလို့ရှိရင်ကျွန်တော်ကလည်းစိတ်ဝင်စားတယ် okay social science ဘာသာရပ်ကိုကြိုက်တယ်ဆိုပြီးတော့အဲ့ဒီ MA ဘာသာရပ်ကိုဒီဟိုတင်ရှင်းမှန်တက်ကူမှာထပ်လျှောက်တယ် scholarship တွေရှောက်တဲ့အချိန်မှာလည်းပဲဆရာမတွေက recommendation တွေပါလေရေးပေးတာပေါ့နော်အဲ့ဒါကြောင့်မလို့လေဒီ any scholarship ကြတော့ဒီ BA တက်တော့အများကြီးတော့ရတယ်စသရရဟိုစိတ်ပူစရာမလိုဘူးပေါ့သူတို့ခေါ်တာတော့ CMU ဟို Presidential Scholarship လို့ခေါ်တယ်ပေါ့နော်သူကအဓိကကတော့ထိုင်းဆိုရနေပြီးတော့ဒီတက္ကသိုလ်ကိုပေးလိုက်တယ်တက္ကသိုလ်ကနေတဆင့်သူ့ပေးမယ်သူ့ရွေးမယ်ဆိုတာပေါ့နော်
အခုဆိုရင်ဒီထိုင်းနိုင်ငံမှာပေါ့နော်ဟိုစာရွှေပြောင်းလောက်တာအနေနဲ့လာပြီးတော့အလုပ်လုပ်နေတာသူတွေကတန်းနဲ့ချီပြီးတော့ရှိနေပါတယ်ဆိုတော့အဲ့ဒီထဲမှာလည်းကိုနိုင်နေလို့ပဲဒီပညာရေးကိုဆက်ပြီးတော့မှလိုချင်တဲ့ပညာဆက်တင်ချင်တဲ့လူတွေလည်းရှိနိုင်ပါတယ်ဆိုတော့သူတို့ကိုရောဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်ဟိုင်းမှာဆိုလို့ရှင်တော့အခုလောလောဆယ်တော့ဒီဟို on site ဆိုလို့ရှင်တော့ဘင်းကျောင်းရှိတယ်ချင်းမိုင်မှာမဲဟောင်ဆောင်မှာလည်းရှိတယ်ဟိုမဲဆောင်မှာလည်းဟို migrant ကျောင်းနေ center တွေရှိရပေါ့နော်ကိုမြန်မာစာတင်ပြီးတဲ့ကျောင်းတွေရောထိုင်းစာတင်ပြီးတဲ့ကျောင်းတွေရောဒီချိန်ပိုင်းမှာဆိုလို့ရှိရင်လည်းသူတို့ခေါ်တာက course on ပေါ့နော်အဲ့ဒါကျတော့ထိုင်းဘာသာနဲ့သွားတယ်တခြားဆိုလို့ရှိရင်တော့အင်္ဂလိပ်ဘာသာနဲ့သွားမယ်ဆိုလို့ရှိရင်တော့ဟို migrant တွေတော်တော်များများအတွက်ဆိုလို့ရှိရင်ဟို GED ပေါ့နော် GED အခုဆိုလို့ရှိရင် GED ဖွင့်တဲ့ center တွေလည်းရှိရကျွန်တော်အခုလက်ရှိကျွန်တော်ကိုယ်တိုင်ရဲ့ကျွန်တော်အဖွဲ့အစည်းနဲ့တင်ပြီးတဲ့တစ်ဖွဲ့ရှိရပေါ့နော်ကျွန်တော် GED တက်တက်တင်ပြီးတယ်အဘင်းကျောင်းလည်းတင်ပြီးတယ်ဘင်းကျောင်းကျတော့အခုလောလောဆယ်တော့ဟိုဘာတင် online ပဲတင်ပေးနေတယ်ပေါ့နော်အရာရာတော့ဖြစ်နိုင်ချေရှိတယ်ပေါ့ဟိုတကယ်လို့စူးစမ်းမယ်ဆိုလို့ရှင်အဲ့လိုမျိုးပြောချင်ပါတယ
်ထိုင်းနိုင်ငံကချင်းမိုင်တက္ကသိုလ်မှာလူမှုရေးသိပ္ပံဘာသာရပ်အတွက်ပွဲလွန်တက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်ရှင်ဘယ်နေရာမှာပဲရောက်ရောက်ဒီပညာသင်ကျင်နေဆိုရင်ဘလို့သင်ယူနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတာကိုအားစိုက်စုံစမ်းသင့်တယ်လို့သူကအကြံပေးပါတယ်အလုပ်တစ်ဖက်နဲ့ပညာသင်ရတဲ့အခါမှာလည်းအခက်အခဲတွေကြုံရမှာဖြစ်ပေမဲ့အမရှော့လိုက်ပဲဆက်ပြီးတော့ကြိုးစားမယ်ဆိုရင်ရီမန်းချက်အတိုင်းတနေ့တော့ဖြစ်လာမှာပါလို့သူကပြောပါရဲ့ရှင်။ကျမအစိုးရမှာ
။မဆုမြတ်မော်တင်ပြပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါရယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုတလှည့်ပြောပြအောင်မခင်လေရေ။
မြန်မာနိုင်ငံမှာစားနပ်ရိက္ခာပြက်လက်မဲ့အနေရရှိနေတယ်လို့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAU ကဒီကနေ့ထုတ်ပြန်ကြေညာသတိပေးထားပါတယ်။စားနပ်ရိက္ခာမလုံလောက်မှုအတွက်အထူးစိုးရိမ်ရတဲ့နိုင်ငံ22နိုင်ငံထဲမှာမြန်မာနိုင်ငံကိုထည့်သွင်းထားတာပါ။ Facebook လူမှုကွန်ရက်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကုမ္ပဏီကရိုဟင်ဂျာတွေနစ်နာခဲ့ရမှုတွေပေါ်တာဝန်ယူဖို့အတွက်ဗုဒ္ဓဟူးနေ့မှာကျင်းပမဲ့အစုရှယ်ယာဝန်အစည်းအဝေးမှာဦးစားပေးဆွေးနွေးပေးဖို့လိုတယ်လို့လည်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတိုက်တွန်းထားပါတယ်။ပြည်စင်မီပြတ်တောက်လို့စစ်ကောင်စီပေါ်အပြင်းထန်ဝေဖန်ထားတဲ့ဗီဒီယိုကြောင့်ဖမ်းဆီးခံခဲ့ရတဲ့အဆိုတော်ဗျူဟာကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ပြည်စင်မီပြတ်တောက်မှုတွေအတွက်စစ်ကောင်စီအပေါ်အပြင်းထန်ဝေဖန်ထားတဲ့ဗီဒီယိုပြီးခဲ့တဲ့အင်္ဂါနေ့ကလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ဖမ်းဆီးခံခဲ့ရတာပါ။စစ်တပ်ကအာဏာသိမ်းဖယ်ရှားပြီးဖမ်းဆီးထားတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်နဲ့မတူဘဲနိုင်ငံအနှံ့မီးပြတ်နေတဲ့အပေါ်ဝေဖန်ခဲ့တဲ့အဆိုတော်ဗျူဟာရဲ့လုပ်ရက်အတွက်ဖမ်းဆီးဖို့စစ်တပ်ထောက်ခံသူတချို့ကလူမှုကွန်ရက်တွေမှာလှုံ့ဆော်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းတစ်ပတ်မှာပဲရန်ကုန်မြို့နေမှာအာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ပါတယ်။ လက်တလုံးမှာသူ့ကိုဘာမှုနဲ့အေးအေးယူပြီးဘယ်မှာထိန်းသိမ်းထားတယ်ဆိုတာတွေကိုတော့မသိရသေးပါဘူးရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ Joel Gill တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.